Welcome to the Voice of America in Burmese.
မင်္ဂလာကစားပါတတရှင်များရှင် View American တန်ကနေ2023ခုနှစ်မေလ9ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်အောင်စု Washington DC မြို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ View Radio အစီအစဉ်တွေကို line to meter 3251တို့ပြင် line let meter 190တို့ကနေတိုက်ရိုက်နှာစင်နိုင်ပါတယ်ဒီကနေ့ကြောက်တဲ့အစီအစဉ်တွေကိုကျွန်မအလင်မာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကခင်ပေါင်းစိုးမြင့်ပါဒီကနေ့ညနောက်ဆုံးရထိတ်တန်းရောက်သတင်းတွေကတော့ကမ္ဘလူမြို့နယ်ပစီကြီးကျေးရွာကလူရကျော်သေဆုံးခဲ့တဲ့လေကြောင်းတိုက်ခိုက်မှုမှာစစ်ကောင်စီကအင်အားပြင်းမီးလောင်ပုံးကိုအသုံးပြုခဲ့ကြောင်းလူအခွင့်ရေးအဖွဲ့ HRW ကပြောပါတယ်မြန်မာနိုင်ငံရဲ့အချက်အလက်ကိစ္စဟာဒီကနေ့အာဆီယံထိပ်သီးဆွေးနွေးပွဲမှာအဓိကအကြောင်းအရာတွေဖြစ်လိမ့်မယ်လို့ဒေတာတွင်တန်တမန်တွေကပြောပါတယ်မောချာမြင့်ရှိတဲ့ဆိုင်ကလုံးမုန်တိုင်းမြန်မာကမ်းရိုးတန်းကိုဥတီနေကြောင်းအိန္ဒိယမိုးလေဝသဌာနကသတိပေးလိုက်ပါတယ်ဒီလိုသတင်းတွေကိုကြောပြပေးမှာပါအလိမာရေ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အခုညပိုင်းနားဆင်ရမယ့်အထဲမှာတော့အင်းစိန်ထောင်ကနေနိုင်ငံရေးမှုနဲ့ထောင်ကျနေသူတချို့ကိုတာယာဝတီထောင်ကိုပြောင်းရွှေ့ခဲ့ပါတယ်
ဒီလိုမျိုးအကျဉ်းသားလည်းပါတယ်အကျဉ်းသူက330အကျဉ်းသား235ဦးနဲ့585ဦးကျောင်းလာ
အကျဉ်းထောင်နဲ့နှိစက်တူတူပြောသွားတာပါဒီကြောင့်တရင်အပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီတရင်နဲ့အတူနှက်ခမ်းခွဲအာကောင်ခွဲကလေးငယ်တွေအတွက်ခွဲစိတ်ကူတာမှုလုပ်ပေးနေတဲ့မဲဆောင်မျိုးက Operation Smile အဖွဲ့အကြောင်းအပါအဝင်ဆက်သွယ်မင်းမြန်ကန်နဲ့အင်ကာညာတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတိုးလေးတွေနောက်ကဘာတလွားခီးသွွားအစီအစဉ်နဲ့မညိုညိုလွင်ရဲ့နေရာပေါင်းစုံအကြောင်းဆိုအစီအစဉ်လေးကိုတင်ဆက်ပေးသွားမှာပါဒါရီမတိုင်ခင်အခုအရင်ဆုံးတော့ထေတန်းရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါရှင
်မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေတိုးလာတဲ့အခြေအနေနဲ့မြန်မာနိုင်ငံ၏အကြက်တဲကိစ္စဟာဒီနေ့မေလ9ရက်နေ့ကနေ17ရက်နေ့အထိအင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအပြင်အာဆီယံထိပ်သီးအစည်းအဝေးအတွင်းမှာအဓိကဆွေးနွေးတဲ့အကြောင်းအရာဖြစ်ပါဝင်နေတဲ့အကြောင်းဒေတာပင်တန်တမန်တွေကပြောဆိုကြပါတယ်အခုတတိယအစည်းအဝေးဟာပြီးခဲ့တဲ့ညအလုံးသဘောညစာစာပွဲမှာပြောဆိုခဲ့တဲ့အာဆီယံဘုတ်သဘောတူညီချက်တွေကိုအကောင့်ထဲပေါ်နိုင်ရေးအချင်းယုံဆွေးနွေးဖို့ဖြစ်တယ်ဆိုပြီးအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရတ်နိုမာဆူဒီကဒီကနေ့ပြောဆိုသွားတာပါဒေတာတွင်တင်းမာမှုကင်တွယ်ရေးနဲ့တရုတ်ရဲ့ဩစာလွှမ်းမိုးမှုကိုရင်ဆိုင်ရမှာအာဆီယံအနေနဲ့လမ်းကူလက်ကိုရောက်နေတဲ့အနေအထားမျိုးဆိုပြီးဒေတာတွင်အကဲခတ်တွေနဲ့တန်တမန်တွေကသတိပေးနေပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့မနေ့ကအရှိရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်အတွင်းအာဆီယံတန်တမန်တွေရဲ့ရင်တန်းကိုအမည်မသိလက်နက်ကိုင်အဖွဲ့ကပစ်ခတ်ခဲ့တဲ့ကိစ္စကထိပ်သီးအစည်းအဝေးမှာအဓိကအကြောင်းအရာတွေထဲတစ်ခုဖြစ်ပါဝင်ပါလိမ့်မယ်ဒီတိုက်ခိုက်မှုဟာအချမ်းပဲ့အဖွဲ့ရဲ့လုံရဲလို့စစ်ကောင်စီဘက်ကထုတ်ပြန်ပေမဲ့ဘယ်အဖွဲ့အစည်းဆိုတာမပြောသလို NUG အမျိုးသားညီညွတ်ရေးအစိုးရအပါအဝင်ဒေသတွင်းလှုပ်ရှားတဲ့လက်နက်ကိုင်အဖွဲ့တွေကလည်းသူတို့ရဲ့လက်ချက်မဟုတ်ဘူးလို့ပြောဆိုကြပါတယ်ဒီလိုလူသားချင်းစာနာမှုညှိနှိုင်းဆောင်ရွက်ရေးဌာန AHA စင်တာရဲ့ရင်တန်းအပြစ်ခတ်ရတဲ့အပေါ်မှာအထူးစိုးရိမ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမက်သီးယူးမီလာကထုတ်ပြန်ထားသလိုအင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံတွေကလည်းစိုးရိမ်တဲ့အကြောင်းပြောပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရကလည်းဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ရှုံ့ချကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
အာဆီယံလူသားချင်းစာနာကူညီမှုညှိနှိုင်းဆောင်ရွက်ရေးဌာန AHA စင်တာရဲ့ရင်တန်းရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်မှာပြစ်ခတ်ခံခဲ့ရတဲ့အပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG ကပြစ်တင်ရှုတ်ချလိုက်ပါတယ်။ဒီတိုက်ခတ်မှုဟာ NUG ရဲ့မူဝါဒတွေနဲ့ဆန့်ကျင်နေပြီး NUG နဲ့မိဖက်အစည်းအဝေးအဖွဲ့အစည်းတွေကအမိတ်ပေးစေခိုင်းတာမရှိကြောင်းလည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာညှင်းဆန်းထားတာပါ။တိုက်ခတ်မှုဟာစစ်ကောင်စီထိန်းချုပ်ရာနေရာမှာဖြစ်ပွားခဲ့ပြီးအခြေအနေတွေရှုပ်ထွေးနေကြောင်းလည်းဖော်ပြပါရယ်စစ်ကောင်စီကတော့တိုက်ခတ်မှုဟာအကြမ်းဖက်အဖွဲ့တွေရဲ့လုပ်ရက်ဖြစ်ကြောင်းချက်ချင်းဆိုသလိုဆွဆွဲခဲ့ပြီးလုံခြုံရေးတပ်ဖွဲ့တွေကနယ်မြေစိုးမိုးမှုအတွက်ဆောင်ရွက်နေကြောင်းသတင်းထုတ်ပြန်ခဲ့တာပါမြန်မာအရေးအပါအဝင်ဒေတာတွင်ပြဿနာတွေကိုဆွေးနွေးမဲ့အာဆီယံထိပ်သီးအစည်းအဝေးကျင်းပဖို့ရပ်ပိုင်းအလိုမှာပဲတနင်္ဂနွေနေ့ကတိုက်ခတ်မှုနဲ့ကြုံခဲ့ရတာဖြစ်ပါရယ်နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Human Rights Watch ကတော့နိုင်ငံရေးသဘောထား ကွဲပြားမှုတွေနဲ့ပဋိပက္ခတွေကြီးထွားနေချိန်မှာစာနာမှုအကူအညီပေးရလုံမဲ့အစားစစ်ကောင်စီကိုဖိအားပေးဖို့အာရုံစိုက်တင်တယ်လို့တိုက်တွန်းခဲ့တာပါမြန်မာအရေးဘုံသဘောတူညီချက်တွေကိုအကောင့်ထဲပို့ဖို့ပြက်ကွက်ခဲ့တဲ့စစ်ကောင်စီအနေနဲ့အာဆီယံကိုလှည့်လည်ရှုထားမယ်ဆိုရင်ပြင်းထန်တဲ့အကျိုးဆက်တွေကြုံရမယ်ဆိုတာကိုသတင်းစကားပါတင်ကြောင်းလဲ HRW အရှရေးရလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကထုတ်ပြန်ကြမှာပြောဆိုခဲ့ပါတယ်အာဆီယံရင်တန်းပြစ်ခတ်ခံရမှုတည်င်းအပေါ်မှာအထူးစိုးရိမ်ကြောင်းအမေရိကန်နိုင်ငံဂျာယေဌာနကလည်းမနေ့တုန်းကကြေညာချက်ထုတ်ပြန်ခဲ့တာပါစစ်ကောင်စီရဲ့အကြမ်းဖက်မှုတွေနဲ့တရားဥပဒေစိုးမိုးမှုကိုပြက်ကွက်ပြူလာတွေကြောင့်မြေပြင်မှာမတည်ငြိမ်မှုတွေတိုးလာချိန်မှာပဲအခုဖြစ်ရတဲ့ကြုံခဲ့ရတာလို့လည်းအမေရိကန်နိုင်ငံဂျာယေဌာနပြောခွင့်ဆိုခွင့်ရှိသူမက်သျူးမေလာရဲ့ထုတ်ပြန်ကြမှာဖော်ပြခဲ့ပါတယ်ရှင်
ပြီးခဲ့တဲ့ဧပြီလသခိုင်းတိုင်းကမ်ဘလူမြို့နယ်ပစီကြီးကျေးရွာလေးချောင်းတိုက်ခိုက်မှုမှာစစ်ကောင်စီဘက်ကမီးလောင်တိုက်သွင်းတဲ့တာမိုဘာဗစ်ဘုံခေါ်အင်အားပြင်းတဲ့ဘေကန်ဘုံတွေအသုံးပြုခဲ့တယ်ဆိုပြီးလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်တိုက်ခိုက်မှုကြောင့်အရသာ180လောက်သေဆုံးခဲ့ပြီးထိခိုက်သေဆုံးတဲ့အရသာတွေဓာတ်ပုံ59ပုံနဲ့ဗီဒီယိုမှတ်တမ်းတွေကိုကြည့်ရှုပြီးစစ်စေးအကဲဖြတ်တာလို့လဲ HRW ကပြောပါတယ်ဗေကန်ဘုံလို့မီးလောင်တိုက်သွင်းတဲ့လက်နက်တွေကိုစစ်ပွဲအတွင်းမှာအသုံးမပြုဖို့နိုင်ငံတကာသဘောတူညီချက်တွေမှာတားမြစ်ထားတာမရှိသေးပေမဲ့လည်းအရသာတွေကိုတိုက်ခတ်ရမှာအသုံးပြုတဲ့အတွက်စစ်ရာဇဝတ်မှုအဖြစ်သတ်မှတ်နိုင်ကြောင်း HRW ကပြောပါတယ်ပစီကြီးချေးရွာလေးချောင်းတိုက်ခတ်မှုအတွက်ကုလသမဂ္ဂနဲ့G7 ဆက်မှုထိပ်သီးနိုင်ငံကြီးတွေအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကစစ်ကောင်စီကိုရှစ်တင်ရှုံချထားပါတယ်ခင်ဗျာ
ပင်လယ်ပင်လယ်အရှေ့တောင်ပိုင်းနဲ့ကပ်ပလီပင်လယ်ပြင်တောင်ပိုင်းမှာလေပြင်းအားနဲ့ရောင်းဝန်းအဖြစ်ရောက်ရှိနေတဲ့မိုးချဆိုင်ကလုန်းမုန်တိုင်းမြန်မာနိုင်ငံကမ်းရိုးတန်းဘက်ကိုဦးတည်နိုင်တဲ့အကြောင်းအိန္ဒိယမိုးလေဝသဌာနကဒီကနေ့ထပ်မံသတိပေးပါရယ်ပင်လယ်ပင်လယ်အရဲမှာဖြစ်ထွန်းနေတဲ့ဆိုင်ကလုန်းမိုးချအပူပိုင်းမုန်တိုင်းမေလ17ရက်နောက်ပိုင်းပြင်းထန်တဲ့မုန်တိုင်းတစ်ခုအဖြစ်မြမကံယိုရန်ကိုဝေရောက်နိုင်တယ်လို့အိန္ဒိယမိုးလေဝသဌာနကမကြသေးခင်ရပိုင်းကလေးကသတိပေးပြီးဖြစ်ပါတယ်။ပင်လယ်ပင်လယ်ရောအရှေ့တောင်ပိုင်းမှာဖြစ်ထွန်းနေတဲ့အပူပိုင်းမုန်တိုင်းကြောင့်ဒီရပိုင်းအန်ဒါမန်နဲ့နီကိုဘာကျွန်းတွေမှာမိုးသည်ထန်ပြီးဒီအပူပိုင်းမုန်တိုင်းငယ်ဟာမကြခင်မှာတော့ဆိုင်ကလုန်းမုန်တိုင်းတစ်ခုအဖြစ်အားကောင်းလာနိုင်တယ်ဆိုပြီး IMD အိန္ဒိယမိုးလေဝသဌာနကကြေညာထားတာပါ။မုန်တိုင်းဟာမြောက်ပိုင်းကိုဥတီနေပြီးအိန္ဒိယနိုင်ငံထက်မြန်မာနိုင်ငံဘတ်ချန်းတဲ့ကုန်းတွင်ပိုင်းကိုဝင်နိုင်တယ်လို့ခန့်မှန်းထားတာပါဒါပေမဲ့လေကြောင်းပြောင်းလဲသွားနိုင်တယ်ဆိုတဲ့တွက်ချက်ချက်တွေလည်းရှိပါတယ်ကယိုရမ်းမှာရှိတဲ့အိန္ဒိယပြည်နယ်တချို့ကတော့အိန္ဒိယအာဏာပိုင်တွေကအရေးပေါ်အနေအထားပြင်ဆင်ထားတာပါမြန်မာနိုင်ငံမှာလည်းတဘာဝကပ်ပေးအန်ရဲ့စီမံခန့်ခွဲမှုကော်မတီအစည်းအဝေးတွေကျင်းပနေပါတယ်ရှင်
ဗီယူအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာဘက်9နိုင်ကနေ10နိုင်အထိလိုက်ထုံမီတာ32 kHz 9303ညာနဲ့9383ညာလိုက်ထုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လံမီတာ190 kHz 1505နေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်အနောက်နိုင်ငံတွေကရုရှားအပေါ်တကယ့်စစ်ပွဲကြီးဆင်နွှဲနေပြီးအဆုံးဖြတ်ပေးရမယ့်အချိုးတကွေကိုရောက်နေပြီလို့ရုရှားသမ္မတဗလာဒီမာပူတင်ကဒုတိယကမ္ဘာစစ်ကနာဇီဂျာမနီကိုအောင်မြင်ခြင်းအထိတ်အမှန်နှစ်ပတ်လည်အခမ်းအနားအဖြစ်ဒီကနေ့မော်စကိုယင်ပြင်နီမှအခမ်းအနားမှာပြောဆိုလိုက်ပါတယ်
Мы гордимся участниками специальной военной операции, всеми, кто сражается на передовой.
Ине ди чей ма, тайн ди лун чон хе а, кхмя ро а лун обо ма му ди ба ре, тайн ди не пи ду лу ду у на гэ ха ле, кхмя ро обо му ди ба ре лу, Москва мьё ро ма нит син чин ба ле си би, лу таун паун мя суа тэ яо ле си де, ао мин е не а кан на ма Russia тэ пвэ ре гу, тамра пу тин га пьё лай да ба. Найган га а чан пэ ва ра гу тун лан не би, Donbass ဒေသလုံခြုံရေးကိုအကာအကွယ်ပေးသွားမယ်လို့လည်းပြောပါတယ်။လွန်ခဲ့တဲ့တစ်နှစ်ကျော်လောက်ကစ Ukraine ပေါ်ရုရှားကကျူးကျော်စစ်စတင်ပြီးအရှေ့ပိုင်း Donbass ဒေသကိုအဓိကတိုက်ခိုက်တာပါ။ရုရှားသမ္မတမိန်ကုံးမပြောခင်နိုင်ပိုင်းအလိုမှာပဲ Ukraine နိုင်ငံ Kiev မြို့တော်ကိုရုရှားကမီဆိုင်းဒုံးကျည်တွေနဲ့ဒလဇက်ဖြစ်ခတ်ခဲ့ပါတယ်။ဒီတစ်ချိန်နဲ့ဆိုရင်မေလာထဲမှာမြို့တော်ကိုတိုက်ခိုက်တာ၅ချိန်ရှိပြီလို့ Kiev မြို့တော်စစ်ဘက်ဆိုင်ရာအုပ်ချုပ်ရေးတာဝန်ခံ Sayepov ကတ Telegram လူမှုကွန်ရက်မှာပြောဆိုသွားပါတယ်။ရုရှားကအောင်မြင်ခြင်းအထိမ့်မှန်နေမှာယူကရိန်းပြည်သူတွေကိုတတ်နိုင်သလောက်တတ်ဖြတ်ဖို့ကြိုးစားတာလို့လည်းသူကပြောဆိုပါတယ်ခင်ဗျာ။
ဆူဒန်နိုင်ငံမြို့တော်ခါကျွန်းမှာဒီကနေ့မနက်ပိုင်း၄ :00 တိုက်ခတ်မှုတွေနဲ့အပြန်အလှန်ပြစ်ခတ်တိုက်ခိုက်တံတွေမကြာခဏကြားနေရပြီးလူရဲမှုတွေလည်းနေရာတချို့မှာဆက်ပြီးဖြစ်နေတယ်လို့မြို့ကန်တွေကပြောပါရယ်။ဘေးဒုက္ခရောက်နေသူတွေကိုကူညီရေးလမ်းကြောင်းဖွင့်ပေးဖို့ဆော်ဒီအာရေဗျာနိုင်ငံမှာစစ်တပ်ကိုယ်စားလှယ်တွေနဲ့ ISF ပြည်သူ့တပ်စစ်တပ်ဖွဲ့ကိုယ်စားလှယ်တွေတွေ့ဆုံကြပေမဲ့လည်းအပြစ်ခတ်ရက်စဲရေးသဘောတူညီမှုရဖို့အခြေအနေတိုးတက်မှုမရှိသေးပါဘူး။ဒီတော့တွင်ဆူဒန်နိုင်ငံအတွင်းမှာတင်အိုးမဲ့အိမ်မဲ့ဘေးလူရထွက်ပြေးနေသူဒုက္ခသည်9သိန်းလောက်ရှိနေပြီလို့ကုလသမဂ္ဂရွှေပြောင်းအခြေချသူများဆိုင်ရာအေဂျင်စီအဖွဲ့ကပြောပါရယ်ရဲနဲ့လုံခြုံရေးအဖွဲ့တွေမရှိတော့တဲ့အတွက်လူရတာဓညတိုက်တာတွေနေရာအနက်မှာဖြစ်ပေါ်နေပြီးဆိုင်တွေအိမ်တွေကိုလောင်ကုန်းလောင်ယုံတွေကိုပိတ်မှတ်ထားတိုက်ခတ်နေကြတဲ့အကြောင်းလဲဒေသခံတွေကပြောပါရယ်ရှင
်ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမ်ဘရာခန်ဟာအခရီးလိုက်စားမှုစွဲချက်တွေကိုရင်ဆိုင်ဖို့အစ္စလာမ်ဘာဘတ်မြို့တော်ကတရားရုံးကိုအလားဒီကနေ့မှာပဲအာဏာပိုင်တွေကဖမ်းဆီးလိုက်ကြောင်းပါတီတာဝန်ရှိသူတွေကပြောပါတယ်ပါကစ္စတန်နိုင်ငံအခရီးလိုက်စားမှုတိုက်ဖျက်ရေးဌာနတာဝန်ရှိသူတွေကတရားရုံးထဲမှာဖမ်းဆီးလိုက်တာလို့ဝန်ကြီးချုပ်ဟောင်းရဲ့ PTI ပါတီအကြီးတန်းတာဝန်ရှိသူတယောက်ဖြစ်တဲ့ဖာဝတ်ချောင်ဒရီကပြောပါတယ်ပါကစ္စတန်နိုင်ငံကလွတ်လပ်တဲ့သတင်းဌာနတစ်ခုဖြစ်တဲ့ GOTV ကထုတ်လွှင့်တဲ့ဗီဒီယိုထဲမှာတော့ဝင်းကြီးချုပ်ဟောင်းကိုလုံခြုံရေးအာဏာပိုင်တွေကအချုပ်ကားပေါ်တင်ပြီးခေါ်ဆောင်သွားတာပြသခဲ့ပါတယ်။ဝင်းကြီးချုပ်ဟောင်းခန်းကိုတော့ပြီးခဲ့တဲ့နှစ်ဧပြီလထဲမှာပဲလွတ်တော်ကအယုံကြည်မရှိအဆိုတင်သွင်းပြီးဖယ်ရှားခဲ့ပါတယ်ခင်ဗျာ။
အင်ကာနဲ့အစောပိုင်းအစ္စရေးလေကြောင်းတိုက်ခတ်မှုအတွင်ဂါဇာကမ်းမြောင်ဒေသအစ္စလာမစ်ဂျီဟတ်စစ်သွေးကြအဖွဲ့ကအကြီးအကဲအဖွဲ့ဝင်၃ဦးအပါအဝင်အနည်းဆုံးလူ၁၂ဦးသေဆုံးပြီး20ဦးဒဏ်ရာရခဲ့တယ်လို့ပါလက်စတိုင်းကျမ်းမာရေးအရာရှိတွေကပြောပါရယ်။အီရန်ကြောထောက်နောက်ခံပြုအစ္စလာမစ်ဂျီဟတ်စစ်သွေးကြအဖွဲ့ကသူတို့အကြီးအကဲအဖွဲ့ဝင်၃ဦးသေဆုံးတာကိုအတည်ပြုပြီးဒီတိုက်ခတ်မှုကိုလက်တော့ပြန်သွားမယ်လို့ပြောပါရယ်။အခုပြစ်မှတ်ထားတိုက်ခတ်ခဲ့တဲ့စစ်သွေးကြတွေကမကြသေးခင်ကအစ္စရေးကိုဒုံးကျည်နဲ့ပြစ်ခတ်မှုမှာတာဝန်ရှိတယ်လို့အစ္စရေးကပြောပါတယ်။အစ္စရေးနိုင်ငံသားတွေကိုထိခိုက်နစ်နာစေမဲ့အကြမ်းဖက်သမားတိုင်းကိုတိုက်ခတ်သွားမယ်လို့လည်းအစ္စရေးကာကွယ်ရေးဝန်ကြီးရိုအက်ဂဲလန့်စ်ကပြောပါတယ်။ဂါဇာကမ်းမြောင်ဒေသစစ်သွေးကြတွေကအစ္စရေးကိုပြစ်မှတ်ထားပြီးဒုံးကျည်တွေနဲ့တိုက်ခတ်နေသလိုအစ္စရေးတပ်တွေကလည်းနေ့တိုင်းနေ့ပါပြန်ပြီးတော့တိုက်ခတ်နေတာပါ။ဒီနေ့အတွင်းအကြမ်းဖက်တိုက်ခတ်မှုတွေကြောင့်အနည်းဆုံးပါလက်စတိုင်း105ယောက်နဲ့အစ္စရေး19ယောက်သေဆုံးခဲ့ပြီးဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျွန်မအလီမာကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြဖို့ချက်တွေနဲ့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့အင်းစိန်ထောင်ကနေတာယာဝတီထောင်ကိုနိုင်ငံရေးမှုနဲ့ထောင်ကျနေသူတချို့ပြောင်းရွှေ့ခံခဲ့ရတဲ့သတင်းကိုဆက်ပြီးတော့ပြောပြပေးပါမယ်။အင်းစိန်ထောင်ကနေတာယာဝတီထောင်ကိုအကျဉ်းသူအကျဉ်းသားအယောက်900ကျော်ဒီကနေ့မနက်ပိုင်းမှာပြောင်းရွှေ့ခဲ့တယ်လို့အကျဉ်းထောင်နဲ့နှိစက်သူတို့ကပြောပါရယ်။ထောင်ပြောင်းခံရသူတွေထဲမှာနိုင်ငံရေးအမှုတွေနဲ့အကျဉ်းကျနေသူတချို့ပါဝင်သွားတယ်လို့လည်းပြောပါရယ်။ကျောင်းကတရင်ပြေပို့ထားတာကိုအခြေခံပြီးကိုစံကျော်ကပြောပြပေးပါရှင်
။ဒီကနေ့မနက်ပိုင်းမှာတာယာဝတီထောင်ကိုအင်းစိန်ကနေအကျဉ်းသူအယောက်300ကျော်နဲ့အကျဉ်းသားအယောက်200ကျော်ပြောင်းရွှေ့ခံခဲ့ရတာမှာနိုင်ငံရေးအမှုတွေနဲ့အကျဉ်းကျခံနေရသူတချို့ပါဝင်သွားတယ်လို့အကျဉ်းထောင်နဲ့နှိစက်သူတူကပြောပါတယ်။ထောင်ပြောင်းလိုက်တဲ့သူတွေထဲမှာရာဇဝတ်မှုနဲ့ကြခံနေရသူအများစုပါဝင်တယ်လို့လည်းပြောပါတယ်။
အင်းဒီလိုမျိုးအကျဉ်းသားလည်းပါတယ်။အကျဉ်းသူက330အကျဉ်းသား235ဦးနဲ့935ဦးပြောင်းတယ်အာမန်ကလည်းမူအာမန်နည်းနည်းပဲပါလား။မူရစ်ပင်များတော့တည်းနည်းနည်းပါတော့မထက်တဲ့အအောင်တော့ကတော့လေ။အဲ့ဒါမျိုးလေးတွေနည်းနည်းပါပါတော့ပါသွားတာပေါ့။ဒါလည်းထက်ကနားတော့ပါပဲ။အများစုကမူရစ်ပင်။ဒီမင်းနဲ့ပါသွားတာလေ
။ပြောင်းရွှေ့ခံရတဲ့သူတွေထဲမှာတည်င်းတော့တူဖြစ်တဲ့မထားထက်တဲ့အောင်လဲပါဝင်တယ်လို့တက္ကသိုလ်ကျောင်းသားတမကကျောင်းသူမရှားထက်အောင်လဲပါဝင်သွားတယ်လို့နှိစက်သူတွေကပြောပါတယ်။ပြောင်းရွှေ့ခံရတဲ့နိုင်ငံရေးပြစ်မှုနဲ့အကျဉ်းကျနေတဲ့သူတွေထဲမှာစစ်ခုံရုံးနဲ့ပြစ်ဒဏ်ချမှတ်ခံရသူတွေလည်းပါဝင်တယ်လို့အကျဉ်းထောင်တဲ့နှိစက်သူတူကပြောပေမဲ့ VOA အနေနဲ့တိကျအတည်မပြုနိုင်သေးပါဘူး။ပြည်ထောင်စုကဆက်တွယ်ပေမဲ့ဖုံးကန့်ဖြေကြားခြင်းလည်းမရှိပါဘူး။အကျဉ်းထောင်တဲ့နှိစက်သူတူရဲ့အပြောအရအင်းစိန်ထောင်ထဲမှာပြစ်ဒဏ်ချခံရသူတွေများလာတာမို့နေပြောင်းရွှေ့တာတွေဖြစ်တယ်လို့ဆိုပါတယ်။ထောင်ပြောင်းတာမှာမိသားစုကိုအတိမပေးပဲထောင်ပြောင်းခံလိုက်ရတာများတဲ့အတွက်မိသားစုဝင်တွေကတော့ထောင်ပြောင်းပြီးမှသာတည်ရတာများပါတယ်။ကိုဗစ်စီးပင်းစီးကမ်းတွေကြောင့်အကျဉ်းထောင်တွေမှာအကျဉ်းချခံနေရသူတွေနဲ့မိသားစုတွေတွေ့ခွင့်ကိုစစ်ကောင်စီကပိတ်ပင်ထားတာမို့ အကျဉ်းထောင်တွေထဲမှာအကျဉ်းသားတွေနေထိုင်ရတဲ့အခြေအနေအသေးစိတ်ကိုလည်းမိသားစုတွေကသိရှိရဖို့နှဲပါတယ်။ပြန်လွတ်လာသူတွေနဲ့နိုင်ငံရေးအကျဉ်းသားကူညီဆောက်ရှောက်နေသူတွေကတော့နိုင်ငံရေးပုံမှန်တွေနဲ့အကျဉ်းချခံနေရသူတွေဟာအကျဉ်းထောင်ထဲမှာကျန်းမာရေးဆောက်ရှောက်မှုမရရှိပဲဖိနှိပ်မှုအမျိုးမျိုးကြုံတွေ့နေရတယ်လို့လူအခွင့်အရေးဆိုးရွားစွာချိုးဖောက်ခံရတယ်လို့ပြောပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြီးကတော့ထောင်တွေထဲလူအခွင့်အရေးချိုးဖောက်ခံနေရတာတွေရှိနေသေးပဲလို့ပြောပါတယ်။
ဒီလူခွင့်ရေးကတော့ထောင်စည်းစည်းမှာသူတို့ကလူခွင့်ရေးအစိုးရဆုံးကပြင်းထန်ဆုံးချိုးဖောက်နေတဲ့အခြေအနေမျိုးပေါ့နော်အခုကသူတို့ကပြမင်းဆွဲထားတယ်ဒဇာကန်ကြီးဖြစ်တယ်အလုပ်လက်ခုပ်တရားကြီးဖြစ်တယ်ချင်းလေးရကျဲဖြစ်တယ်သူတို့ကိုခေါင်းထောင်ထမလာနိုင်အောင်အင်္ဂါတို့ဥချိုးမယ်ဆိုတဲ့အရေးချက်နဲ့ထောင်ထဲမှာငကိုရှိနေတဲ့ဒီအချင်းတော်လက်ဆွဲတို့အဲ့နောက်တစ်ခုကတော့ထောင်ဦးတွေတို့အဲ့ဒါတွေကိုမျက်ကွယ်ပြုလစ်လူရှူပြီးတော့သူတို့ရဲ့အမိတ်ညွှန်ကြားချက်တွေနဲ့သွားနေတဲ့အတွက်ကြောင့်မလို့ကျမရေးဆောင်ဆောင်မှုတို့အရင်ပေါ်စေစေကူတာခွင့်တို့မရတဲ့အတွက်တကယ်အချင်းသားတွေကျမရေးနဲ့အသက်အန္တရာယ်ကိုတော့ဥထုံးကြီးတို့ကအလွန်ပဲစိုးရိမ်ပူပါနာတော့အမှန်ပဲ
နိုင်ငံရေးအချင်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ထုတ်ပြန်ကြေရဆရာနာတိမ်ပြီးချိန်ကနေမေလ၈ရက်နေ့အထိဖမ်းဆီးချုပ်နှောက်ခြင်းခံထားသူစုစုပေါင်း 22,000 နီးပါးရှိပြီးအဲ့ဒီထဲကအယောက် 6,000 နီးပါးထောင်ဒဏ်ချမှတ်ခံထားရပါတယ်။အဲ့ဒီထဲမှာတေဒဏ်ချမှတ်ခံထားသူစုစုပေါင်းအယောက် 200 နီးပါးရှိတယ်လို့ဖော်ပြထားပါတယ်။ဖမ်းဆီးခံထားရပြီးပြန်လည်လွတ်မြောက်လာသူအယောက် 4,200 ကျော်ရှိတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့ဖမ်းဆီးထားတဲ့စီးရင်တေဒဏ်ချခံရတဲ့စီးရင်တိတိကျကျထုတ်ပြန်တာမရှိပါဘူး။ AAPP အဖွဲ့ရဲ့ထုတ်ပြန်ချက်တွေကိုလည်းချက်ကားဖော်ပြတာလို့တုံ့ပြန်လေးရှိပါတယ်ခင်ဗျာ။
အင်းစိန်ထောင်ကနေအချင်းသူအချင်းသားအယောက်900ကျော်ကိုတာယာဝတီထောင်ကိုပြောင်းရွှေ့ခဲ့တဲ့တရင်ကိုစံကြောပြပြပေးခဲ့တာပါ။တော်လာရှင်နေအနေနဲ့ဗီဒီယိုမြဝပိုင်းကိုစရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လေးဆို permis@vnews.com ကိုပေးပို့နိုင်ပါတယ်။အခုဆက်ပြီးတော့ကလေးငယ်တွေအတွက်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့က Operation Smile အကြောင်းပြောပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့စေစုနှစ်တခုကျော်ကစပြီး Operation Smile အဖွဲ့ကနေမြန်မာနိုင်ငံသားတွေနဲ့နယ်စပ်နေပြည်သူတွေတဲကနှခမ်းကွဲအာခေါင်ကွဲကလေးငယ်ကိုခွဲစိတ်ကူတာမှုတွေလုပ်ပေးခဲ့တာပါ။မဲဆောက်မျိုးကစေယုံကြီးမှာတော့မေလ9ရက်နေ့ကစပြီးမေလ12ရက်နေ့အထိကလေးအများစုအပါအဝင်လူ150ကိုခွဲစိတ်ကူတာမှုတွေပေးသွားမှာဖြစ်ပါတယ်။ဒီသတင်းကိုထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်အမတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်နဲ့မြန်မာပြည်တွင်းကလာကြတဲ့နှခမ်းကွဲအာခေါင်ကွဲကလေးငယ်တွေကိုခွဲစိတ်ကူတာမှုတွေလုပ်ပေးနေတဲ့ Operation Smile အဖွဲ့ဟာမေလ9ရက်နေ့ကနေ12ရက်နေ့အထိမဲဆောက်မျိုးရဲ့သေးုံကြီးမှာအခမဲ့ခွဲစိတ်ကူတာမှုတွေလုပ်ပေးနေတာပါကိုဗစ်ကပ်ဘေးကာလကရပ်နားထားခဲ့ရပြီးတဲ့နောက်ဒီနှစ်မှာတော့ခွဲစိတ်ကူတာမှုတွေလုပ်ပေးတာနှစ်ကြိမ်ရှိပြီဖြစ်ပါတယ်အခုဆိုရင်ထိုင်းမြန်မာနယ်စပ်ကမဲတော်ဆေးကန်းအပါဝင်နယ်စပ်ကဒုက္ခသည်အရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေသေးုံဆေးကန်းတွေမှာစည်ရင်းပေးသွင်းထားတဲ့လူနာ150လောက်ကိုမေလထဲမှာခွဲစိတ်ကူတာမှုတွေလုပ်ပေးသွားမှာဖြစ်တယ်ဆိုပြီးမဲတော်ဆေးကန်းကလူနာလွှဲပြောင်းရေးဌာနကြီးကြပ်ရေးမှူးဆီယာမမေဆိုးကအခုလိုပြောပြပါဗ
ျ။သူခရင်းလေးလောက်တာအရဆီယာနဲ့လာသူ SMIUIRC တို့နောက်ပြီးလို့ရှိရင်ဒီအုံဖန်အုံဖန်တို့ဒီမဲဗာလဲမဲလမအုံဖန်လားအုံဖန်လည်းပါတယ်ဗောနော်အဲ့ဒီပေါင်းဆိုပဲလာတယ်။ဒီထားဆောင်ရန်စီရုပ်လည်းပါတယ်ကျသူတို့ခေါ်သူတို့လူနာသူတို့လူနာဗောနော်သူတို့ခေါ်လာကြတယ်ဗောနော်အဲ့ဒီဗမာပြည်တွင်းလည်းပါတယ်ဆိုမှဟုတ်ဗမာပြည်တွင်းပါတယ်နေဆက်လက်ပါလေဒီကျမတို့စီရဆိုလို့ရှိရင်ဘယ်အနေသူတို့ဆက်လာလဲဆိုလို့ရှိရင်ဒီ DMA တို့ PDHW တို့ပေါ့နော်ဒီဟိုအစားဘက်ထဲအဖွဲတို့ပါတို့သူတို့လူငယ်တွေသူတို့ကပြင်တွင်းနေမှသူတို့လုံးလုံးတယ်ဟောအဲအဲ့ဒီမှာသူတို့တွေ့တဲ့လူငယ်တွေလည်းသူတို့ပို့လာတယ်ပြီးလို့ရှိရင်ကျမတို့မဲ့တော်စီခန်းနေပြီးတော့လည်းဆက်တွေ့လာတယ်ပေါ့နော
် Operation Smile ဖွဲ့ကအခုလိုမျိုးနှခမ်းကွဲအာခေါင်ကွဲခွဲစိတ်ကူတမှုတွေလာရောက်လုပ်ပေးနေချိန်မှာနေဆက်နေပြည်သူတွေတာမကမြန်မာပြည်ရင်းကပြည်သူတွေကပါလာရောက်ကူတာမှုခံယူနေကြတာပါခွဲစိတ်ကူတာမှုလုပ်ခဲ့ကြတဲ့သူအများစုကတော့နှခမ်းကွဲအာခေါင်ကွဲကလေးငယ်တွေဖြစ်ကြပါတယ်တချို့ကတော့မီးလောင်တာရင်းနှွေးမှုလောင်တာကြောင့်မျက်နှာတွေခန္ဓာကိုယ်အစိတ်ပိုင်းတွေထိခိုက်ထားသူတွေလည်းပါဝင်ပါတယ်ဒီနှစ်မှာတော့ခွဲစိတ်ကူတာဖို့အတွက်စည်ရင်းပေးသွင်းထားသူ150လောက်ရှိပါတယ်အခုအခါမှာတော့ခွဲစိတ်ကူတာမှုတွေစတင်နေပြီလို့လည်းဆိုပါတယ်
ဒီလာပေါ့နော်ဒီငန်းလာပိုင်းခုနှစ်ရည်နှစ်နေမှာ12ရည်နှစ်အထိသူတို့လုပ်ပြတယ်ပေါ့နော
်ဟုတ်ကဲ့
။အဲဒီဒီခုနှစ်ရည်နှစ်ကျတော့သူတို့လူနာတွေအကုန်လုံးကိုသူတို့ခေါ်ဆက်ပါဆစ်စီပြလိုက်တယ်ပေါ့နော်ဆစ်စီပြလို့ရှိရင်အဲ့ဒီရည်မှာပဲသူတို့တချို့ ဒီအိမ်နိုင်တယ်ပေါ့နော်တချို့သေယုတ်တင်တော့ဘယ်လိုခွဲစိတ်မှုတွေဒီလိုဆက်ပြီးတော့စီစဉ်ပေးတယ်ပေါ့နော်ပြီးလို့ရှိရင်တရက်ပြီးတရက်ဒီလိုမျိုးနေပြန်ခဲတယ
် Operation Smile ဘွဲ့နဲ့မေတော်ဈေးကန်ဟာဆယ်စုနှစ်တခုကျော်အချိန်ကလေးကလက်တွဲလုပ်ခဲ့ပြီးနေဆက်ကကလေးတငယ်တွေတာမကမြန်မာပြည်ရင်းကလာကြတဲ့ကလေးတငယ်တွေအတွက်ပါနှုတ်ခမ်းကွဲအာခံကွဲတွေကိုခွဲစိတ်ကူတာမှုတွေနှစ်စဉ်လုပ်ပေးခဲ့ပါတယ်ဒီနှစ်မှာလည်းအရင်နှစ်တွေလိုပဲပူပေါင်းပြီးလှုပ်ဆောင်ခဲ့ကြတယ်ဆိုပြီးဆရာမမီဆိုးကပြောပါတယ
်မေတော်စီစဉ်ကြတော့သူတို့ဒီ operation smile လာဖို့အတွက်ကသူတို့စာပို့လာတယ်ဘယ်နည်းရဲ့ဘယ်နည်းရဲ့ operation smile လာမယ်ဆိုပြီးတော့သူတို့ကြောင်ကြလာတဲ့အဲ့ဒီအချိန်ကနေဆက်ပြီးတော့ကျွန်တော်လူနာတွေကိုကျွန်တော်ဆက်ပြီးတော့ဟောစာပါလဲကိုချင်းလေးမှာထည့်တယ်ပေါ့နော်ကျမတို့တေချာသူလူနာလေးရဲ့ဗာလဲဖုန်းနံပါတ်လေးပေါ့နော်ကောင်ထည့်ဖို့ဒီကျမတို့ယူထားပြီးတော့ list ထဲမှာထည့်ထားပြီးတော့သူတို့စီကိုပြန်ပို့ရမယ်လေမဆဆီကိုဒီနေ့ဗနေ့ပြန်ပို့ရမယ
်ထိုင်းအစ်ချီဆိုင် operation smile ဖွဲ့ဟာခွဲစိတ်ပစ္စည်းစုံလင်မှုတန့်ရှင်းမှုကြံ့ကြာမှုမရှိဘဲခွဲစိတ်ပေးနေတာ၄ကြောင်းမြန်မာပြည်အနေနဲ့အရရက်ကပြည်သူတွေကလည်းနှကန်းကွဲအာခံကွဲဖြစ်နေတဲ့ကလေးတငယ်တွေကိုလာရောက်ခွဲစိတ်မှုတွေလုပ်ခဲ့ကြပါတယ်ရှင်
နှကန်းခွဲအာခံခွဲကလေးငယ်တွေအတွက်ခွဲစိတ်ကုသမှုတွေလုပ်ပေးနေတဲ့မဲဆောင်မျိုးက Operation Smile အဖွဲ့အကြောင်းမအေးမာကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ဆက်သွယ်မေးဉာဏ်ကန်တစ်ခုကိုတင်ဆက်ပေးကြပါမယ်ရိုဟင်ဂျာဒုက္ခသည်တွေအတွက်ခိုင်မာတဲ့အာမခံချက်လုံခြုံစိတ်ဆရတဲ့ Safe Zone ဖန်တီးပေးနိုင်မှသာရိုဟင်ဂျာတွေနေရပ်ပြန်ဖို့အရေးဖြစ်နိုင်ခြေရှိပါတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ရိုဟင်ဂျာတွေအိမ်ပြန်နိုင်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့အကြားအပြန်အလှန်စီစဉ်နေပေမဲ့အခုချိန်အထိမသေးချာမရေရာသေးတဲ့အခြေအနေအနေအထားတွေအပေါ်ရိုဟင်ဂျာဒုက္ခသည်တွေရဲ့သဘောထားစိုးရိမ်ချက်တွေနဲ့ပတ်သက်လို့ဒုက္ခသည်စခန်းကကိုအောင်မြင်းကိုမဆူမွန်ကဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်ရှင
်။မင်္ဂလာပါကိုအောင်မြင်းရှင်ခုလို VOA မြန်မာပိုင်းကိုဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။ကျွန်မမေးချင်တာကဒီချက်ခိုင်မြောက်ပိုင်းကနေပြီးတော့မှဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကိုရောက်လာကြတာ9နှစ်ကျော်6နှစ်ရှိပြီပေါ့နော်ဒီဒုက္ခသည်တွေကအခုဆိုလို့ရှိရင်ဒီမြန်မာနိုင်ငံဘက်ကနေပြီးတော့မှဟိန္ဒူဘာသာဝင်တွေအပါအဝင်ရိုဟင်ဂျာဒုက္ခသည်တွေကိုနေရက်ကနေပြီးတော့ပြန်ပြီးတော့လက်ခံမှုအတွက်ဆိုပြီးတော့စီစဉ်နေတယ်အခုဆိုလို့ရှိရင်မြန်မာကိုယ်စားလှယ်လည်းလာပြီးတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကိုလေ့လာတယ်ဒီဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းဘက်ကလည်းမြန်မာဘက်ခြမ်းကိုသွားပြီးတော့မှဒီကိုရိုင်းကွင်းစင်းပြီးတော့လေ့လာနေတယ်ဒီပေါ်မှာရိုဟင်ဂျာဒုက္ခသည်တွေဘက်ကသဘောထားဘယ်လိုရှိပါသလဲရှင
်ဟုတ်ကဲ့ပါမင်္ဂလာပါအဲယခုလို VOA မှာဟိုပြေဆိုခင်းရရှိခဲ့တာအတွက်ဆေးကျိုးတင်ရှိပါတယ်အဲပြီးဒီမှာကကျွန်တော်တို့အဲဒုက္ခသည်တွေဘက်မှာအဲသဘောထားကဘယ်လိုရှိလဲဆိုရင်ဟိုကျွန်တော်တို့ကအဲ2019မှာအဲဒီမှာလာပြီးတော့ကျွန်တော်ကိုလိုနေတိုင်းလာပါတယ်ဒါပေမဲ့ကျွန်တော်နောက်နေ့ကပြင်ကျွန်တော်တို့နေရေးပြင်ပွားအတွက်အလုံးအစင်တင်ရှိပါတယ်အလုံးနေရေးပြင်ပွားအတွက်လည်းချိုးပန်းနေတာရှိပါတယ်ဒါတကပါလုံးအတိပါကျွန်တော်တို့နေရေးပြင်ရှင်ပဲမယ်ကျွန်တော်တို့ကိုထာဝင်ယူထာဝင်ခံပြီးတော့ခေါ်ဖို့လို့ဘသူမှမရှိတော့ပြီးတော့အခုခေါ်ဖို့လုပ်နေတယ်ဆိုတာကလည်းအလုံးတထောင်ကျော်ပဲရှိပါတယ်ဒါအဲ့လိုခေါ်မယ်ဆိုလို့ဆိုရင်သူတို့ကပထမဆုံးအဲကျွန်တော်တို့ကိုစီစက်အတေပြိုရမှာပေါ့ဒီမှာလဲဘင်္ဂလားဒေ့ရှ်နိုင်ငံမှာလဲ UNHCR နဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးတော့ဟိုစည်ရင်းကြလောက်တာရှိတယ်လူကြီးရဲ့စည်ရင်းပါပြီးတော့မြန်မာနိုင်ငံမှာလဲတကောင်စည်ရင်းနဲ့ကျွန်တော်တို့ရဲ့စည်ရင်းကြတွေရှိတယ်ဒါမြန်မာနိုင်ငံရဲ့စည်ရင်းအတိုင်းမဟုတ်ရင်တော့သူတို့ကခေါ်မှာမဟုတ်ဘူးလေဒါကသူတို့ကမြန်မာပြက်ကတာအချင်းငှရှင်းနဲ့သူတို့မှစီစိတ်ပြီးတော့သူတို့ကခေါ်မယ်လို့ပြောတယ်။အခု6နီးဝန်းကျင်တောင်ရောက်လာပြီ။9နီးကျော်သွားပြီ။9နီးကျော်တဲ့အချိန်ကာလမှာတော့ကျွန်တော်တို့လူပေါင်းခဏချင်းကျော်ကိုသူတို့ကစီစိတ်အတေပြုတ်တာမရှိတော့ဘူး။စီစိတ်ဟောစီစိတ်အတေပြုတ်ဖို့အတွက်9နီးကျော်ကာလလူမဲဆိုလို့ဆိုရင်ကျွန်တော်လူပေါင်းခဏချင်းကျော်ကိုဘယ်တော့ကောင်းမှာလဲ။ဘယ်တော့ဘယ်ရရှိမှာစီစိတ်ပြီးတော့အတေပြုတ်ပဲမှာလဲအဲ့ဒါမေကွန်းတွေတန်တော်တောက်ရှင်တယ်သူတို့အဲဘင်္ဂလားဒေ့ရှ်နဲ့သူတို့ကစင်ပြေရင်တော့စင်ပြေမှာပါစင်နေပြေတဲ့အချိန်မှာကြတော့အဲခေါမမဟုတ်ဘူးခေါမမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့နောက်တော့ကတည်းကတင်းနေရှိပြီးတော့ကျွန်တော်တို့ဒီမှာဘယ်လိုလုပ်ကျွန်တော်တို့ဒီမှာကာကေဘွန်ဆိုနဲ့နေလို့ရမှာလို့
I know a kuga, the Bangladesh Bagale, the Bangladesh Winjijo Gurango, the Doka de Ribiamu Drago, Pio Sabono, Tubagani, Binang and Gabagale, Wayon Kunijaba Lupio, and now Sikonsi Bagale, the Doka de Rigo, Piamido Lakambo, Dadruma, Sende, Piensene, and Litanio Shiresuro, Gomiano Doka de Ribaga, let the Locunarum up the Pio Dadruano, Doka de Ri at the Bora, Kunabio, Doka de Ri, Kubain Sanabono, Tarine Pata Biro, the Gabe. ဒီကျန်တဲ့ဒီအစိုးရချင်းဆွေးနွေးကြတဲ့ဆိုင်ဒုက္ခဒေရီနဲ့တိုက်ရိုက်ဆွေးနွေးကြတာမျိုးတွေနောက်ခုနဒုက္ခဒေရီရဲ့သဘောထားတွေကိုလက်ခံဦးစားပေါ့နော်ဒုက္ခဒေရီရဲ့သဘောထားတွေကိုသိဖို့ရောလိုအပ်မယ်လို့ထင်လားအဲ့ပေါ်မှာကိုအောင်မြန်ဘယ်လိုများမြင်မိပါလဲဟိုခါရခင်ချင်းကဘင်္ဂလားဒေ့ရှ်မဟုတ်ဘူးဟိုမြန်မာမဟုတ်ဘူးကျွန်တော်နင့်နာခံရတဲ့လူကကျွန်တော်တို့ပဲဒီမှာဒုက္
ဆွေးနေမှာဆိုလို့ရှိရင်သူတို့ဘာတွေအတွက်ကျန်တော်တော့အတွက်သူတို့ဘာတွေသူတို့တာဝန်ယူနိုင်မလဲအဲဘာတွေသူတို့တာဝန်ခံနိုင်မလဲအဲပြီးတော့ကျန်တော်တို့ဒုက္ခတွေတွေပက်ကလည်းဘာတွေထပ်နိုင်မလဲဒါအပြန်လဲဆွေးနေမှာဆိုလို့ရှိရင်ဒီဟာပေါ်လာမှာပါပဲအခုကစစ်ကောင်စစ်တပ်ကစီစဉ်ထားတဲ့ဟာကလုံးဝကျန်တော်တို့တပ်ပေါ်တာနဲ့အဲကျန်တော်တို့တိုက်ဆိုင်မှုမရှိတော့ဘူးလုံးဝဝေးကွာနေတယ Nanya ta kuya ye chama ye panya ye sipo ye nanya ye dadwe akolon chandrana swene yama bo tiro badwe sonyo tena imile sura pyanle swene mata da yale yale ta kurotwe lama bave li.
Okay. Longe the Natana Sakona Kunikaronga, the Rohingya Dukadiria, Koya at the Bay and Yegu Sui Yare Dwet, Bangladesh Dukades Kani Sivu, Labidoma, Tabietin Shami Kolo Niarevo. A Kupia Motuaku season is Yare Achema, Yamaning Emma, Say Ocho Yebono, Dissi and Adin Hare Achempe, the Lakame Boguale, Dissitagani Birama, Uzi Viroma, Ocho Yebai Dawin Tare Sekansi Pianide. So, the Lopia met Kama, the Ruina Duca de Drabono, Kaimare, the Boa Longjoe, at that and near Longjoe, Sada Piemono, the Tonsu needed Chigan Queen, or Yan, I met Queen, Shina Melutella, the Mamolushi, and Lumio, the Anita Bomayo, go Amya in the Blumia, don't dummy vanish it.
Well, Sikonsi Pega, throw, oh, Tandoro, yeah, and Tando, you are go, Tando in Chemiego, Tandogo, Mapation, Busu Lusu, and throw Lunjia to Beluama and Shimalo. Da edi memanenge ya chane bu chongon chime sulu suye agu letter law achin kala ama bono ho longwa tengi mule meshibu bido sibwe taibwe elu da nezimbe agu le long nebi memata nenge lo atanya tane chime sulu suye agu opa mabe memalumiu godan turoka long nebi da si chandra tu Edi ma bacon lunch ume suraga da pila melo chandawa matimba u.
Okay. Ayo, ayo miyo di miyamanengi anta wan lo ma, di lo miyamanengi anta wan lo ma le kusu si gansi ga di jangwa ta kai muri ba wimo no, ne niu mine shura, ayo miyo ne ta ti di bidu di nangandu nangandari lungjo mu soin ya le ne ta ma. Gu bingla di stoka di sikanga luri u piang kobo sure si zi ma. Gula tak makan apa we, nanya nak apa no? Kau kena biar di Bangladesh bagale, India atau Teodo bagale, Waimi Roma, thane pada bimya mak soya u di Taichung beba, Tonga beba, soi biar ni ni thasi lo. Di ini je nanya ni apa we mana? Di nanya nak apa? Gula tak makan apa kau? Di Rohingya tu kah dari Longjong ye bawa amak ganja si ye, kuna tu tuare kama di thane pada biro kai mara we no? Di
တဘောတူညီချက်တွေရှိဖို့အတွက်ကိုဘာတွေဆောင်ရွက်ပေးတဲ့နေတိုက်တွန်းချင်တာရှိပါလိမ့်ရှင်။ကျွန်တော်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်စေဗ်ဂျွန်တစ်ခုပဲပြောမှာ။စေဗ်ဂျွန်ဆိုရင်ကျွန်တော်ရဲ့ identity ရှိတယ်။ပြီးတော့ freedom
ဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလိုမျိုးဗီဒီယိုရေးမြန်မာပိုင်းကိုဆက်သွယ်မြင်မြန်ကွင်းပြုတဲ့အတွက်ကောင်းမြန်ယုံကျေးဇူးအများကြီးတင်ပါတယ်ဘို့လို့ပြေဆိုခွင့်ရရှိခဲ့တာအတွက်ကျေးဇူးအများကြီးတင်ပါတယ်
Ranger Doka the Skanga Kuamiango Masumo Satu Mimian Girawashe, Majagan Tolumbi met season Judia by Maro, Ingani Nara and Disabinita, American Nanga Yates out in Samba, Social Media Boma Lucinia, Dominic Trinduliri, Bola Lari, Jainame, Sweden Ga, UCM, Adam Piopia Pitare, Kabatola Kidwa season A, Chitom Yamabi. Academy at that thing, Johnny is out disabled. Hare, Nia Bounce or Johnson season. Sorry, a person can argue, nothing I wish you, I
share. Dream and Riyabu, Yiki, a dignity Kima, Kabaji, a pay yet, Dita Mabe, Johnny Bazi, Clubichan Nila Yone, Dream and Riya Yunai Mabi. Let Yali near the Chet Dow Yone, Ya Yunai met Dreamry, Nanya Yi Pisinry, the Gabowa, Selenry. One click, Clubichan Nayone, Kabaya Yaga, Tanigu, Chisan Nasinai Mapari. Waiting then Yaga Vepiti, UE Plus application go, Jalu Yayuba.
Mainland Adama Dorashim Yashin, View American, Daya Inganya by Nyabada season ago. Now go Nagani, Sen IT, line to meet at Tongs and Nick Kilo has go Tong Kodonyan, go Tong Shidonya, line to meet Angas at Dick Kilo has Nashishinga, Lila meet at Yakuz, a Kilo has Stinga, Kongarugani, Daya Adam Binia Pipare, Gusabi Tolan Bidom at season Julia by Maro, Ingan Ninja and Disabinita, a passing canarigo, Nasin Yabu Shibare, a good Ian Sono, Inganya, a passing canard coopsite, American Nanga is on the Din Sama Kugo, a Yin. American Pidanzu, a soya lepate, Wizzi Pamana, La Mechon, La Diani Lama, Sozon Gondarome, Surago, Panai Winzi, Janet Rolanga, Tamantati Bibare, a soya adway united, Wibamana Tatoye, Democrane, Republican Luto, Amadrigo, Tamara, Joe Biden, Twisson, Sunu, Kani, Timabe, Panai Winzi, at the repeats at Taman Trapolaraba. American Pidanzu Yin San Yan Nine Atene Zhao View the Ring of Veronica Pedares Iglesias people tired the ring of Uday Tai Pyapi Bamish.
American Soya Bidin B Dai Dari Binao Adonze Le Bepo Che United Bamana Tadoye Ludo at the Wadum Pishimu Soye Panaida Siwa Isanyagdogne Chini Rigu
Whether it's defaulting on interest payments
that are due to the government,
the government,
U.S. Treasury securities are the safest.
American Wisulaman security stria. Kababanai Senego, Kaimazo, Lonzomu Shizon, Joran Nokan, Betava. American Pianzuvaga, Digrigo, Digo Lina, Piaquamesuno, Tamari and Wichi United Yonchimu, Ting Wisulamatria, Tamoriboma, Migon Tosia, Pilavalime.
Soya Dongzing, which in any Bamana, Tobo, Democratic Republican Party Gonsong, Drigo, Tabra Joe by Demetrison Gilimawe, Panae Wenji at 3 Beja Trelarava. A true United Bamana, Toyama, Pachu Dinka, the Chemam Tabu, Democrat Begga, PRB Piosu Nivare, Republican Begaro, Soya Dongzing, Tato Pia Melu, Tasu Nirava, Republican Teludor Matt, James Lankford Car.
Everyone knows that there's areas of waste in government. We should actually
Republican Party winning him, Nina Musso, be Bioni Vare. Yea, the Brari letter ma, Bay, Ujina, and Kumam Lope, a so young, which in a Pama Nahu, Jordan Tamachamatawe, a chain to Dazi and Lok, two big Edahu, to got Topia Vare. All the door, Democrat Gonzal, Hacking Jeffrey Scale, Democrat Gonzal Rialo, the Brab by Dianama, the Ninjote Jandi, Elu, and BC Yodango Kulu Piova.
Ultimately, everyone evaluates on the merits.
Asongso Ape, Tonorosigo, Tim Yalare, Ubrijan, Alonye, ဘလို့ကောင်းကျိုးဖြစ်နိုင်ကြီးအားလုံးကိုလူတိုင်းကသုံးသပ်ကြပါတယ်။ဒါပေမဲ့သမ္မတဘိုင်ဒန်ရဲ့အနီးစပ်ဆုံးသဘောထားတူဖို့လိုပါတယ်။အထက်လွှတ်တော်မှာရှိတဲ့ဒီမိုကရက်တွေရဲ့ဆန္ဒအတိုင်းသွားနိုင်ဖို့လိုပါတယ်။အမေရိကန်ပြည်သူတွေအတွက်မှန်မှန်ကန်ကန်ကျွန်တော်တို့လှုပ်ချင်ပါတယ်
။တမိုင်းမှာတော့အမေရိကန်ပြည်ထောင်စုဟာဘေးတင်ဘေးတိုက်ဓာတ်တွေကိုမပေးနိုင်တဲ့အခြေအနေဘယ်တော့မှရောက်မသွားခဲ့ပါဘူး။အမေရိကန်အစိုးရလက်ပတ်နိုင်တဲ့သုံးစိတ်ဒီနှစ်ຫນွေမှာကုန်သွားနိုင်တယ်လို့မျှော်လင့်ထားတဲ့အတွက်ညီတိုင်းဖြစ်ရှင်းဖို့တောင်းဆိုသံတွေလည်းပို့ပြီးတော့ကြားနေရကြောင်းပါခင်ဗျာ
ဥဒေထားကိုပြပြပေးခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများခဲ့တဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြပြပေးကြပါမယ်တောင်တရုတ်ပင်လယ်မှာဖိလစ်ပိုင်ကမ်းခြေစောက်တပ်တင်မောနဲ့တရုတ်ကမ်းခြေစောက်တပ်တင်မောတို့နီးနီးလေးကတ်တဲ့အထိရောက်ပြီးထိတ်တိုက်ရင်ဆိုင်တွေ့ခဲ့ကြပါတယ်ဝါရှင်တန်မြို့တော်စင်စီဘုံမှာတော့ရဲအရာရှိတဦးအသက်ဘေးကကတ်လွတ်သွားတာဗီဒီယိုမှတ်တမ်းမှာတွေ့ရပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့10မိနစ်သတင်းတိုလေးတွေကိုမေးသနာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင
်ဖိလစ်ပိုင်ကမ်းခြေစောင့်တပ်တင်မောနဲ့တရုတ်ကမ်းခြေစောင့်တပ်တင်မောတို့တောင်တရုတ်ပင်လယ်ပြင်မှာထိတ်တိုက်ရင်ဆိုင်တွေ့ခဲ့ကြပါတယ်အာရှဒေသကစီးပွားရေးအကျိုးမြတ်များပြီးတော့ကုန်စည်စီးဆင်းမှုဒေါ်လာတန်းထောင်ပေါင်းများစွာရှိတဲ့တောင်တရုတ်ပင်လယ်ပြင်ကအငင်းပွားပွဲတရုတ်ရဲ့လူလုံကျွန်းတွေနာမှာတရုတ်နဲ့ဖိလစ်ပိုင်ကမ်းခြေစောင့်တပ်ဖွဲ့တင်မောတွေထိတ်တိုက်ရင်ဆိုင်တွေ့ခဲ့ကြရတာကိုတော့ဧပြီလ28ရက်နေ့မှာဖိလစ်ပိုင်ကမ်းခြေစောင့်တပ်ကထုတ်လိုက်တဲ့ဗီဒီယိုမှာတွေ့နိုင်ပါတယ်တင်မော20အနည်းဖြစ်လောက်တဲ့အနေအထားထိနင်းနေကက်ကက်ရောက်ခဲ့ပြီးတော့ဒီကိစ္စနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်တရားမဝင်ဝင်ရောက်မှုဖြစ်နေအပြစ်တင်ခဲ့ကြပါတယ်ဧပြီလ28ရက်နေ့နဲ့24ရက်နေ့ကြာဖြစ်ပွားတာဖြစ်ပြီးတော့တရုတ်တင်မောတွေဟာဖိလစ်ပိုင်တီးတဲ့စစ်ပွားရေးဆောင်ရေးပိုင်နဲ့ထဲဝင်လာတာဖြစ်တယ်လို့ဖိလစ်ပိုင်ကမ်းခြေစောင့်တပ်ကပြောပါတယ်တရုတ်ဘက်ကတော့ဖိလစ်ပိုင်ဘက်ကဝင်ခွင့်မရှိတဲ့တရုတ်ရေပိုင်နယ်ဘက်ကိုကျူးကျော်ဝင်ရောက်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံသားရဲ့ဝင်ကြီးဖိလစ်ပိုင်နိုင်ငံကိုလာရောက်တဲ့ရေပိုင်မှာဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့ကင်းလဲ့စဉ်ဖြစ်ခဲ့တာပါ။တရုတ်တင်မောကဖိလစ်ပိုင်တင်မောနဲ့ပေ150အနီးလောက်ထိကပ်လာတယ်လို့သတင်းတွေမှာဖော်ပြပါတယ်။ရှိကိုလုံးဝမမြင်ရအောင်ဖြစ်ခဲ့ရတဲ့တဲမုံတိုင်းကြောင့်ကားစင်းပေါင်း100လောက်နေပါစင်တိုက်မိကုန်ခဲ့ပါ යි အမေရိကန်ပြည်အောင်စုအယ်လိုနိုင်းပြည်နယ်မှာမေလ10ရက်နေ့ကဖြစ်သွားတာဖြစ်ပြီးတော့တဲမုံတိုင်းကြောင့်ရှေ့မမြင်ရတော့ဘဲနဲ့အဝေးပြေးလမ်းပေါ်ကကားတွေစင်တိုက်ကုန်တာကြောင့်လူ6ဦးလည်းသေဆုံးသွားခဲ့ပါ යි လူများပြဒဏ်ရာရရှိခဲ့ပြီးတော့လူ30လောက်ဆေးရုံရောက်ခဲ့တာပါပြည်နယ်ဖြတ်လမ်းမှတ်55 I-55 ပေါ်ကနှစ်မိုင်လောက်အရှိန်မှာဖြစ်တာပါကိုယ်ပိုင်ကအစီပေါင်း40ကနေ60လုပ်ငန်းသုံးကအစီ30လောက်တိုက်မိကုန်ပြီးတော့ဒီထက်မှကုန်တင်ကအရှိကြီးတွေလည်းပါပါတယ်ကုန်တင်ကကြီးနှစ်စီးဆိုရင်မိပါလောင်ကျွမ်းသွားခဲ့တာပါအဲ့ဒီကလေထူးပြင်းထန်ပြီးတော့ I-55 လမ်းမှာဖျက်ဖောက်ထားတဲ့စိုက်ခင်းတွေစီကနေဖုံလုံးကြီးတွေလွင့်လာခဲ့တာဖြစ်ပါတယ်တဲ့အနေနဲ့ရင်ဆိုင်ရတော့မှမသိသေးခင်အခြေအနေကအလုံးအေးအေးဆေးပဲဖြစ်ပါတယ်။အမေရိကန်ပြည်အောင်စုအရှေ့ကျန်ဝါရှင်တန်မြို့တော်စင်ဂျီဘုံကက်ဖန်စ်ကောင်တီစီရင်ဘူးကလမ်းတစ်ခုမှာရဲတူလုံယုံလုံးစင်ကားတစီးကိုတားပြီးတော့လိုအပ်တာတွေမင်းမြတ်နေတာဖြစ်ပါတယ်။တားထားတဲ့ကားကလည်းလမ်းဘေးချရထားပြီးတော့အပြင်ကရဲကလည်းဗင်းဘက်ကငုံကြည့်အေးအေးဆေးဆေးမင်းမြတ်နေတာတွေ့ရပါတယ်။အဲ့ဒီအချိန်မှာတစ်ဖက်လမ်းကအချိန်နဲ့လာတဲ့ပြိုင်ကရုတ်တရက်လမ်းချော်ပြီးတော့ဒီဘက်လမ်းမှာရက်ထားတဲ့ကားနဲ့ရဲစီကိုတိတိရောက်လာကြတယ်။ကံကောင်းလို့ရက်ထားတဲ့ကားကကြားမှာခံနေပြီးတော့လူကိုတိတိမတိုက်မိပဲနဲ့အဲ့ဒီရဲအသက်ဘေးကနေတီတီလေးလွတ်သွားတာပါ။ဒီအဖြစ်ပြက်အဆာဆုံးကိုရက်ထားတဲ့သူ့ရဲကားရဲ့ကင်မရာကမှတ်တမ်းတင်ထားလိုက်ပါရဲ့။ရဲလည်းဖွင့်ပဲ့ယုံရက်ထားတဲ့ကားလည်းတိုက်ခံရပြီမဲ့အထက်မှာထိုင်နေတဲ့ရင်မောင်းဘက်တိတိမတီပဲလွတ်သွားတာမို့ရင်မောင်းလည်းနည်းနည်းပါးပါးပဲထိခိုက်သွားရတာပါ။လာတိုက်တဲ့ကားကိုမောင်းသူက18နှစ်ပဲပြည့်သေးတဲ့ကလေးဖြစ်ပြီးတော့သူ့နဲ့ကားထဲမှာပါလာသူနှစ်ဦးလဲဗာဒန်ရမကြီးကြီးမားမားရမသွားခဲ့ပါဘူးတစ်ဖက်ကလာတိုက်တဲ့ကား BMW M3 မျိုးစားဖြစ်ပြီးတော့မောင်းလာတဲ့18နှစ်အောင်လူငယ်ကတော့ကားကိုမစင်မချင်းမောင်းမှုနဲ့ရဲကအမှုဖွင့်ထားပါတယ
် She's full, she's ready to go, huh? She's ready to go. Okay, all right, look at me, breathe through, all right, mama?
မေရိကန်ပြည်အောင်စုဝေးပြေးလမ်းမတစ်ခုမှာကားနဲ့ခီးသွားနေတော့ကိုယ်ဝင်တဲ့အမျိုးသမီးပိုင်းလာလို့လမ်းမေးကားရက်ပြီးခလင်းဝေးခဲ့ရပါတယ်ဖလော်ရီဒါပြည်နယ်မှာကားနဲ့သွားနေတော့ရေမွှားလဲပေါက်ပြီးပြီးမှလမ်းမှာပဲခလင်းဝေးဖို့ဖြစ်လာတာပါအေပြီလ30ရက်နေ့ကဖလော်ရီဒါအဝေးပြေးလမ်းမရဲ့66တနေရာကားရက်ပြီးတော့ခလင်းဝေးရတော့အခုညရောက်လာတဲ့သူကကောင်တီဒုရဲချုပ်ဒန်နီယယ်ရက်ဂျုံးဖြစ်ပါတယ်ကလေးနဲ့မိခင်ကိုထိခိုက်မှဆိုလို့သူကားထိုင်ပုံကနေပြော့မိခင်ကိုနေရာမရွှေ့ပဲထားပြီးတော့ကလေးလေးကိုမွေးခိုင်းခဲ့တာပါကလေးမိခင်မွေးကန်နေသူကစကားတွေပြောပြနေခဲ့ပြီးတော့မိဖွားရအဆင်ပြေအောင်လဲအဆအဆုံးကူညီခဲ့ပါတယ်ကလေးမွေးဖွားတဲ့မိခင်ကကလေး9ယောက်ရှိထားပြီးတော့အခုမွေးတာ6ယောက်မြောက်ကလေးဖြစ်ပါတယ်သူရဲ့ကျုပ်ရက်ကတော့ဒီလိုမျိုးလမ်းမှာကလေးကိုမွေးရတာမျိုးသုံးငါကြုံရပြီလို့ဆိုပါတယ်ရှင်ကမ္ဘာမှာနာမည်ကျော်တဲ့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာဆွန့်ပစ်အမိုက်ပြဿနာနဲ့ဆူဆူကြောရကြုံနေရလို့ဒါကိုဖြေရှင်းနိုင်ဖို့အတွက်ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကြိုးပမ်းနေကြတာပါ plastic ဆွန့်ပစ်အမိုက်ရှင်းလင်းရေးအဖွဲ့ Shanghai Watch ကိုတည်ထောင်သူ Gary Banchan Gibb ကတော့မြစ်တွေတွေကဆယ်ယူရရှိတဲ့ plastic အမိုက်တွေနဲ့အိမ်လေးတစ်လုံးစောက်ပြီးတော့နေပါတယ
် What you guys the my recycled tiny home all made from 35,000 plastic bags.
ပြန်သုံးပစ္စည်းတွေနဲ့စောက်ထားတဲ့ကျွန်တော်အိမ်သေးလေးကကြိုးစားပါတယ်တဲ့ပလတ်စတစ်အိတ်3000ကျော်သုံးပြီးတော့စောက်ထားပါတယ်လို့ပြောပါတယ်သူ့အိမ်လေးကဘာလီကျွန်းပင်လယ်ကမ်းကြီးမှာဖြစ်ပြီးတော့7စတူရဲမီတာပဲကျဲတာပါအိမ်လေးထဲမှာမှုရာဆိုင်ကြီးတစ်ခုမိဖို့ကြောင့်တဲ့အိမ်သာရေချိုးကန်တစ်ခန့်ပါပါတယ
် so this is homemade from single use cups sitting in rivers and it's fully equipped with some drawers
အိမ်လေးကပစ္စည်းတွေပရိဘောဂတွေကိုလည်းဆွန့်ပစ်ပလတ်စတစ်ခွက်တွေနောက်ပြော့ဖြောရည်ပိုက်တဲ့အဟောင်းတွေနဲ့လှုပ်ထားတာပါ။ဘာလီကျွန်းမှာကအမိုက်ဆွန့်ပစ်တာအထူးများပြားပြီးတော့2021ခုနှစ်တနှစ်ထဲမှာအမိုက်တန်6သိန်းကျော်ထွက်ခဲ့ပါသေးတယ်။ဒေါ်ရဲနိုင်ငံကကျောင်းသားလေးလက်ပိဟာဂျာရာသူ့ခွေးလေးကျောင်းသွားဖို့ပြင်ဆင်ပေးနေတာပါ။အာမဲမျိုးတော်မှာဒေါက်တိုဘီယာလို့နာမည်ပေးထားတဲ့နေခွေးထိန်ချောင်းရှိလို့ခွေးမွေးထားပြီးတော့အချိန်မပေးနိုင်တဲ့သူ့လိုခွေးပိုင်ရှင်တွေအတွက်အထူးကိုအဆင်ပြေပါတယ်။မနေ့ဆိုရင်ခွေးလေးတွေကိုကျောင်းကားကလာကြူတာမလို့ပိုင်ရှင်တွေအနေနဲ့အသင်ထည့်ပေးလိုက်ရောမှာပဲ။နေကင်းနေ့လေကျောင်းတို့အလုပ်တို့နဲ့ခွေးအတွက်အချိန်မရှိတဲ့ဟာကြရလို့ခွေးပိုင်ရှင်တွေသူ့ရဲ့ခွေးတွေကိုစိတ်ချလက်ချထားခဲ့နိုင်လို့အထူးသဘောကျပါတယ်
။အတိုင်းမို့ဟာဘလဘောမိုင်ကလပ်တရီဆလူ
ဒီခွေးထိန်းကျောင်းမှာခွေးစုစုပေါင်း25ကောင်လောက်ရှိပြီးတော့ဆရာတွေကခွေးတွေကိုထိန်းကျောင်းပေးရင်းနဲ့စနစ်ကျလေ့ကျင့်သင်ကြားပေးတာတွေလည်းလုပ်ပါတယ်။2020ခုနှစ်မှာစဖွင့်တာဖြစ်ပြီးတော့ခွေးနဲ့ပတ်သက်တဲ့ဝန်ဆောင်မှုအမျိုးမျိုးလည်းရပါတယ်။ခွေးတွေကိုပျော်အောင်ဆော့ပေးသလိုအခက်အခဲကြော်လွားနိုင်အောင်လေ့ကျင့်ပေးတာမျိုး၊စပင်းနဲ့ရေချိုးပေးတာမျိုးဖြင့်ခွေးလေးတွေအတွက်မွေးနေ့ဆိုရင်လည်းခွေးစားလို့ရတဲ့ကိတ်မုံမျိုးနဲ့အကြအနာမွေးနေ့ပွဲကျင်းပပေးပါတယ်။ကျော်ရနိုင်ငံမှာခွေးတွေအတွက်နေရာထိုင်ခင်းနဲ့ကြဲကြဲဝင်းဝင်းတိတ်မရှိတာကြောင့်ခွေးတွေပြေးပြေးလွားလွားလုပ်ဖို့နေရာအခက်အခဲရှိပြောဒီကြောင့်မှာတော့ခွေးတွေပြေးလွားကစားဖို့နေရာလဲကြဲကြဲဝင်းဝင်းစီစဉ်ပေးထားပါတယ်ရှင
်ဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမတ်အေးသနာကျော်တင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့ VOE ရဲ့ Polygraph ရုပ်သံဗီဒီယိုတစ်ခုကိုတင်ဆက်ပေးကြပါမယ်ပါကစ္စတန်နိုင်ငံမတိမငိမ့်ဖြစ်ပြီးအမေရိကန်အကျိုးစီးပွားဖြစ်တော့အမေရိကန်ဟာတာလီဘန်တွေကိုလက်နက်တွေပေးထားတယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်အမေရိကန်ကတာလီဘန်နဲ့ပူးပေါင်းကြံစည်နေတယ်ဆိုတာမျိုးပြောထားတာပါဒါဟုတ်မှန်ပါသလားအချက်လက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOE ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ပေးထားတာရှုစားနာစင်ပါရှင်
လက်တလောရရှိတဲ့သတင်းတွေအရပါကစ္စတန်နိုင်ငံကတာလီဘန်တွေဟာအမေရိကန်လုပ်လက်နက်တွေနဲ့အစိုးရတပ်တွေကိုတိုက်နေပါတယ်။ဒီသတင်းတွေထွက်လာတော့ပူပေါင်းကြံစည်မှုလိုမျိုးဖြစ်အောင်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးမာရီယာဇက်ခါရိုဗာကပြောတာပါ။အမေရိကန်တွေဟာအဲ့လက်နက်တွေကိုတမင်တကာခြံရစ်ခဲ့ပုံပါပဲ။အကြမ်းဖက်သမားတွေလက်နက်တွေရသွားနိုင်လို့အခြေအနေမတိမငိမ့်ဖြစ်အောင်သူတို့လုပ်တာပါလို့ပြောသွားပါတယ်။ဒါမှပါပဲ။အမေရိကန်ပြည်ထောင်စုဟာအာဖဂန်မျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ပြည်ရင်းပြည်ပါချင်းချောင်းမှုအရေးတွေကိုချေမုန်းနိုင်ပြီးတော့ရွေးကောက်ခံအစိုးရအဖွဲ့တည်တံ့အောင်ထိန်းထားနိုင်မယ်
ရေရှည်တည်တန်းတဲ့ကာကွယ်တိုက်ခိုက်ရေးတပ်ဖြစ်ဖို့အမေရိကန်ဒေါ်လာပေါင်း9ဘီလီယံနီးပါးတုံးထားတာပါ။တာလီဘန်တွေကိုတိုက်ထုတ်ဖို့အတွက်အာဖဂန်တပ်ဖွဲ့တွေကိုအမေရိကန်ကလက်နက်ပေးခဲ့တာပါ။ဒါပေမဲ့2021ဩဂုတ်လမှာအမေရိကန်တပ်ဖွဲ့တွေဆုတ်ခွာတော့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေပြိုကျပြီးတော့တာလီဘန်တွေလက်နက်တွေသိမ်းသွားတာဖြစ်ပါတယ်။ဒီလိုလက်နက်တွေတာလီဘန်တွေရသွားလို့နှစ်ပေါင်း20အမေရိကန်တွေတိုက်လာတဲ့တာလီဘန်တွေအကောင်သွားစီပြီးအမေရိကန်ကိုအောင်နိုင်မှုဖြစ်နေဝါရဖြန့်လို့လည်းရသွားပါတယ်။ဒီလက်နက်တွေကိုလည်းလက်အစင်စင်ပြောင်းခဲ့တာပါ။တချို့လက်နက်တွေကအိန္ဒိချင်းပါကစ္စတန်နိုင်ငံမှာအစိုးရကိုတိုက်နေတဲ့တာလီဘန်တပ်ဖွဲ့တွေလက်ထဲရောက်သွားတာပါ။ဒါပေမဲ့ရုရှားနိုင်ငံသားရဲ့ဝန်ကြီးပြောသလိုပါကစ္စတန်တာလီဘန်တွေကိုလက်နက်ပေးပြီးအဲ့ဒီဒေသမှာအမေရိကန်ကောင်းစားဖို့မတိမငိမ့်လှောက်ခိုင်းတာတော့မဟုတ်ပါဘူးရှင်။
ဒီလိုမှားမှန်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့ကမ္ဘာတလွှာခီးသွားအစီအစဉ်ကိုနားဆင်ကြရမှာပါ။လူမှုကွန်ရက်ပေါ်မှာလူအများစိတ်ဝင်စားမှုရအောင်ဖန်ဆားနိုင်တဲ့ဓာတ်ပုံဗီဒီယိုရိုက်နိုင်အောင်တည်တံ့ပြုလုပ်ထားတဲ့ပြတိုက်တစ်ခုဆွေတဲ့နိုင်ငံမှာရှိပါတယ်။ဆွေးဆောင်မှုရှိတဲ့နောက်ခံတွေအယောင်တွေနဲ့ပြကန်းတိုင်းကိုဖန်တီးထားတဲ့ UCM ဆိုတဲ့ပြတိုက်ကိုမဆုမြတ်မွန်နဲ့အတူကမ္ဘာတလွှာခီးသွားအစီအစဉ်ကနေတွားပြီး selfie ရိုက်ကြရအောင်ပါရှင
်။ဆွေဒင်နိုင်ငံစတော့ခ်ဟ ோம் မြို့တော်မှာရှိတဲ့ UCM ဆိုတဲ့ပြတိုက်ကတခြားပြတိုက်တွေနဲ့မတူဘဲဝင်သွားလိုက်တာနဲ့ selfie ဓာတ်ပုံရိုက်ချင်စရာအပြင်ဆင်တွေကိုမြင်ရမှာဖြစ်ပါတယ်။နေရံတွေပေါ်မှာပကြီကားတွေအစားထူးခြားတောက်ပတဲ့အယောင်တွေနဲ့ဆေးရောင်ချေထားပြီးတော့မီးရောင်တွေကောင်းကောင်းတက်ဆင်ပေးထားတဲ့အတွက်ရောက်လာသူတွေဓာတ်ပုံရိုက်ချင်စရာဗီဒီယိုရိုက်ချင်စရာဖြစ်နေပါတယ်။လူမှုကွန်ရက်တွေပေါ်မှာဓာတ်ပုံအလှတင်းနေကြတဲ့ခေတ်မှာသူများတွေထက်ထူးခြားပြီးလူစိတ်ဝင်စားမှုရမဲ့ဓာတ်ပုံတွေရိုက်နိုင်ကြအောင်လို့ဒီပြတိုက်ကိုအထူးဖန်တီးထားတာဖြစ်ပါတယ်။အခန်းတစ်ခုချင်းကိုမတူအောင်ပြင်ဆင်ထားတဲ့အတွက်တစ်ခန်းပြီးတစ်ခန်းစိတ်ကြိုက်ဓာတ်ပုံတွေဗီဒီယိုတွေရိုက်နိုင်ကြမှာပါ။ Instagram ပေါ်မှာတင်ဖို့ခမ်းမိုက်မိုက်ဓာတ်ပုံတွေလူကြည့်များမဲ့ TikTok ဗီဒီယိုတွေကိုဒီပြကန်းမှာဖန်တီးရိုက်ကူးနိုင်မယ်လို့ပြလိုက်မန်နေဂျာကပြောပါတယ်။ဒီမှာရိုက်တဲ့ပုံတွေကိုလူမှုဝင်ရပေါ်တင်ရင် Super Like တွေရပါမယ်တဲ့
။ We are an interactive social media experience.So we're in our first room, the emoji room.
ကျမတို့ UCM ကပုံတင်သူနဲ့ comment ပေးသူအပြန်အလှန်တုံ့ပြန်နိုင်တဲ့ social media အတွေ့အကြုံအတွက်ဖြစ်တာမို့ဒါက emoji တွေရှိတဲ့ပထမဆုံးအခန်းဖြစ်ပါတယ်။ဒီမှာဓာတ်ပုံကောင်းကောင်းလေးတွေရိုက်လို့ရပါတယ်။ကိုယ့်ရဲ့ Instagram, Facebook နဲ့ TikTok တို့မှာ like တွေရမယ်ပုံလှန်လာလေးတွေရအောင်ဒီမှာဓာတ်ပုံတွေရိုက်လို့ရပါတယ်။ TikTok သုံးသူတွေအတွက်သိကောင်းနေနေရပါ
လူမှုကွန်ရက်တုံးသူတိုင်းကိုခန်းစားချက်ကိုစားနဲ့မရေးပဲ emoji ပုံတွေနဲ့ပြောလို့ရှိတာမဟုတ်ဘောလုံးတွေပေါ်မှာအပြုံးအငိုမျက်နှာအမူအရာစုံနဲ့ emoji မျိုးစုံကိုဒီအခန်းမှာထားပေးထားတာပါအခုလိုဓာတ်ပုံနောက်ခံထားရိုက်ချင်အောင်လုပ်ထားတဲ့အခန်းတွေမှာစိတ်ကြိုက်ဓာတ်ပုံရိုက်နိုင်တာကိုလာလေကြသူတွေကလည်းအကြိုက်တွေ့နေကြပုံရပါတယ
် Yeah I think it's very cool and I get a positive vibe from it
စိတ်ကိုပျော်သွားစေတဲ့ခန်းစားမှုမျိုးရပါတယ်ဓာတ်ပုံနှစ်လလေးတွေလည်းရိုက်လို့ရတော့ကျွန်တော်သဘောကျပါတယ်
အခုခေတ်မှာတမျိုးချမဟုတ်ဘဲထူးခြားတဲ့နောက်ခံပါတဲ့ပုံတွေတင်နိုင်မှလူမှုကွန်ရက်ပေါ်မှာလူအများကိုဆွဲဆောင်ထားနိုင်မှာဖြစ်ပါတယ်။လူမှုကွန်ရက်ပေါ်မှာကိုယ့်ပုံတွေကိုကြည့်သူများလို့ influencer ဖြစ်လာပြီဆိုရင်ကြော်ညာကရတာကစားလို့တောက်ဆက်တွေအကျိုးတွေလည်းမနှဲပါဘူး။ဒါကြောင့်အခုခေတ်မှာလူငယ်တော်တော်များများက influencer ဖြစ်ချင်ကြပါတယ်။ဒီပြလိုက်ကအဲ့လိုသူတွေအတွက်အန်ဂိုက်ပဲလို့ပြလိုက်မန်နေဂျာကဆိုပါတယ်
။ Today anyone can be an influencer so we want to create
ဒီနေ့လူတိုင်း influencer ဖြစ်နိုင်ပါတယ်။အဲဒါကြောင့်ဆွဲဆောင်မှုရှိတဲ့နောက်ခံနဲ့ဓာတ်ပုံတွေဗီဒီယိုတွေရိုက်ပြီးဘယ်သူမှဆို influencer တယောက်လို့ online မှာတင်နိုင်အောင်ကျမတို့ကဒီနေရာကိုဖန်တီးပေးထားတာဖြစ်ပါတယ
်။ online တင်မဲ့ဓာတ်ပုံကောင်းကောင်းထွက်ဖို့မိအောင်ကလည်းအရေးကြီးတာမို့မိအောင်တွေလင်းနေအောင်အခန်းတိုင်းမှာလှုပ်ပေးထားတာကလည်းဓာတ်ပုံရိုက်ဝါသနာပါသူတွေအတွက်ဆွဲဆောင်မှုတစ်ခုဖြစ်နေပါတယ်
။ You have the lightning, you have the TikTok music, you have snacks, you have all the things we like.You don't have like
မိအောင်ကောင်းကောင်းရှိတယ် TikTok ပေါ်တင်ဖို့တခြင်းရှိတယ်အပြင်းပြစားစရာတွေလည်းရှိတယ်ကိုကြိုက်တာတွေအားလုံးရှိရလေ80ပြည့်နှစ်90ပြည့်နှစ်တုန်းကလို့အပြင်းစင်မျိုးလည်းမဟုတ်တော့ပါဘူးအခုခေတ်2020ပြည့်နှစ်ပိုင်းအပြင်းစင်တွေနဲ့ဆိုတော့တော်တော်လေးကောင်းပါတယ
်အမှုပညာမြောက်ပုံတွေကိုရိုက်ပြီး online ပေါ်တင်မှလူသိများကြော်ကြတာမဟုတ်ပေမဲ့
မျိုးစရံကိုလာလဲသူတွေအနေနဲ့ကိုဖန်ဒီနိုင်စွမ်းပေါ်မူတည်ပြီးပုံကောင်းကောင်းတွေရိုက်သွားနိုင်ကြမှာဖြစ်ပါတယ
် What is art basically if you want if you're a photographer I mean
အမျိုးပညာဆိုတာဘာလဲလို့မင်းကထောက်ရင်ရှင်ကဓာတ်ပုံစရာဆိုရင်ရှင်ရိုက်လိုက်တဲ့ဓာတ်ပုံတွေကရှင်ရဲ့အမှုပညာဖန်တီးမှုပဲပေါ့ Influencer တယောက်ကကိုပုံကိုအမှုပညာဖန်တီးမှုတွေလို့ထင်ကြမှထင်ပါပါဒါပေမဲ့အမှုပညာတစ်ခုလို့ဖန်တီးခြင်းနဲ့ဆိုရင်ဒီကိုလာလို့ရပါတယ်ဒီပြတိုင်းမှာဆိုကိုကြိုက်တယ်လို့အမှုပညာမြောက်အောင်စိတ်ကြိုက်ဖန်တီးလို့ရပါတယ
်လူမှုကွန်ရက်ပေါ်ကကိုရဲ့အချက်လက်တွေလုံခြုံမှုနဲ့ပတ်သက်လို့မေးခွန်းထုတ်စရာဖြစ်နေတဲ့ခင်ဗျာကိုပုံတွေဗီဒီယိုတွေတင်ဖို့အားပေးတဲ့အခုလိုပြတိုင်းမျိုးတွေကလူငယ်တွေအတွက်ကောင်းရဲ့လားဆိုပြီးတစ်ဖက်ကလည်းမေးခွန်းထုတ်စရာဖြစ်ပါတယ်ပြတိုင်းတာဝန်ရှိသူတွေကတော့အခုခေတ်မှာလူမှုကွန်ရက်တုံးတာကိုအားမပေးရင်တော့မတုံးပါနဲ့လို့ပြောလို့မရတော့တဲ့ခေတ်ကိုရောက်နေပါတယ်တဲ
့ I mean it is a big part of our society today so why not try to make it
ဒီနေ့လူမှုအတိုင်းဝိုင်းမှာလူမှုကွန်ရက်တွေကအကြီးမားတဲ့အစိတ်ပိုင်းတစ်ခုအနေနဲ့ပါဝင်နေပါပြီအဲ့တော့ပိုပြီးလလပပဖန်တီးတင်တော့ပိုမကောင်းလားရှင်အဲ့လိုဖန်တီးနိုင်တဲ့နေရာတစ်ခုကိုကျမတို့ကလုပ်ပေးထားတာပါကလေးတိုင်းကသမိုင်းပြတိုက်တို့အမှုပညာပြတိုက်တို့တွားရတာကြိုက်ချင်ပါကြိုက်ပါလေဒီမှာတော့ပြတိုက်လိုပြကန်းတွေဖြစ်ပေမဲ့ကိုယ့်ရဲ့ဖန်တီးနိုင်စွမ်းကိုအသုံးချလို့ရနိုင်တဲ့နေရာမျိုးဖြစ်ပါတယ
်လူမှုကွန်ရက်ပေါ်မှာဓာတ်ပုံနှလှရိုင်းနိုင်အောင်လုပ်ပေးထားတဲ့ UCM ကိုလာကြသူတိုင်းဓာတ်ပုံတင်ရတာခြိုက်သူတွေတော့ဟုတ်ပုံမရပါဘူးဒါပေမဲ့ထူးခြားတဲ့အပြင်အစင်တွေနဲ့ပြကန်းတွေစီလာရတာပျော်စရာကောင်းတယ်လို့ပြောကြပါတယ်
I don't call myself influencer because I'm a very private person. I don't have like much
ကျမကတော့ကိုကူကို influencer လို့မသတ်မှတ်ပါဘူး။ကျမကတည်တည်တတ်တတ်နေသူမျိုးဆိုတော့လူမှုကွန်ရက်ပေါ်မှာ follower လည်းများများဆဆမရှိပါဘူး။ကို့အကြောင်းသူများတွေသိတာမကြိုက်လို့ပါ။ဒါပေမဲ့ဒီညကတော့ဓာတ်ပုံတွေရိုက်လို့ကောင်းအောင်လုပ်ထားတော့ချစ်စရာကောင်းပါတယ်။ဓာတ်ပုံရိုက်တာကြိုက်တဲ့ကျမတငယ်ချင်းတွေအတွက်တော့တိတ်ပြီးတော့အဆင်ပြေတဲ့နေရာမျိုးပေါ့။
စဝီဒင်နိုင်ငံစတော့ဟ ோம் မြို့တော်က shopping center တခုထဲမှာဖွင့်ထားတဲ့ UCM selfie ပြတိုက်မျိုးကို Netherlands နိုင်ငံမှာစပြီးဖွင့်ခဲ့တာပါ။အခုဆိုရင် Amsterdam မြို့ထဲမှာ UCM နှစ်ခုတောင်ရှိနေပါပြီ။ Germany နိုင်ငံနဲ့အရှေ့အလယ်ပိုင်းဒေသမှာလည်းနောက်ထပ်ပြတိုက်တွေဖွင့်ဖို့အစီအစဉ်ရှိပါတယ်။စဝီဒင်နိုင်ငံစတော့ဟ ோம் မြို့တော်ကပြတိုက်ကိုသွားမယ်ဆိုရင်တော့လူကြီးလက်မှတ်တစ်စောင်ကို American Dollar 20လောက်နဲ့ညီများတဲ့199 Krona ပေးရမှာဖြစ်ပါတယ်။စနေနေ့အောက်ကလေးလက်မှတ်ကတော့$12လောက်နဲ့ညီများတဲ့119ခရိုနာဖြစ်ပါရဲ့ရှင်ကျမဆင်မြတ်မော်ပ
ါမဆင်မြတ်မော်တက်ဆက်ပေးခဲ့တဲ့ကဘာတလာခီးသွားအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ VOA အစီအစဉ်ကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုနေရာပေါင်းစုံအကြောင်းစုံအစီအစဉ်လှည့်ရောက်ပါပြီထိုင်းနိုင်ငံမှာရောက်ရှိအလုပ်လုပ်ကင်ကြတဲ့မြန်မာတွေအတွက်ဘာသာစကားတက်ကြွမှုအထူးအရေးကြီးတာပါဒီမှာရွှေပြောင်းအလုပ်သမားတွေအတွက်လွန်ခဲ့တဲ့နှစ်20ကျော်ကလေးကထိုင်းနိုင်ငံဘန်ကောက်မြို့မှာဖွင့်ထားပေးတဲ့အင်္ဂလိပ်ဘာသာနဲ့ကွန်ပျူတာအတက်တင်ကျောင်းလေးအကြောင်းဒီတစ်ပတ်မန်းညွန့်ညွန့်လေးရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင
်Academy လို့မြန်မာဘာသာနဲ့ရေးသားထားတဲ့စိုင်းပုံလေးတစ်ခုကိုထိုင်းနိုင်ငံမကောင်းမြို့ရဲ့ Rush TV မိုးပြံယထာပူရနာကလမ်းွယ်လေးတစ်ခုထဲမှာတွင်မြင်နိုင်ပါတယ်။လေးတန်းအမြင့်ရှိတဲ့တိုက်ခန်းတစ်ခုမှာအဲ့ဒီစိုင်းပုံလေးထိတ်ဆဲထားပြီးအထက်ကထိုင်းစာအင်္ဂလိပ်စာရုပ်ဖတ်သံတွေကိုလည်းကြားနိုင်တာပါ။အဲ့ဒီနေရာလေးကတော့ထိုင်းနိုင်ငံမှာအလုပ်လာလုပ်နေကြတဲ့မြန်မာပြည်သားတွေအကြောင်းမျိုးရင်းနဲ့နေထိုင်နေကြတဲ့မြန်မာပြည်သားတွေအတွက်ထိုင်းအင်္ဂလိပ်နဲ့ကွန်ပျူတာအထက်ပညာသင်ကြားပေးတဲ့စာသင်ခန်းလေးတွေရှိတဲ့နေရာပါပဲ။အင်္ဂလိပ်လို Development of Education and Awareness for Refugee DEAR လို့ပြောဆိုပြီးမြန်မာလူတော့ချစ်တော်မြန်မာပြည်အကယ်ဒမီလို့အမည်ပေးထားတဲ့ဒီအထက်ပညာသင်ကျောင်းလေးရဲ့သက်တမ်းကအခုဆိုရင်နှစ်20ကျော်သွားပြီဖြစ်ပါတယ်။မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုအလုပ်လာလုပ်ကြတဲ့ရွှေပြောင်းအလုပ်သမားတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေမဖြစ်ရအောင်နဲ့ကာကွယ်နိုင်အောင်လို့ဒီကြောင်းလေးကိုစာဖွင့်ဖြစ်ခဲ့တာပ
ါစာပြီးကြီးရောကြီးဖွင့်တာလဲဒီကျွန်တော်တို့ migrant workers တွေပေါ့နော်သူတို့ဒီမှာ capacity building လုပ်ပေးခြင်းနဲ့ပြီးလို့ရှိရင်ထိုင်းစာတက်မတက်ခဲ့လို့ရှိရင်ဒီမှာသူတို့ဗာလဲအလုပ်ရှင်လုပ်သမားဟိုဒီဆက်ဆံရေးပညာအဆင်မပြေတာတယောက်နဲ့တယောက်နားမလဲတာအားတွေဖြစ်နိုင်တယ်။နောက်ပြတော့ဒီဘာသာစကားနားမလဲမှုအပေါ်မှာဒီလိုလှုပ်ရှင်နေနေအမြတ်ထုတ်လို့ရနိုင်တယ်။သို့မဟုတ်လဲဟို ဒီတရားဥပဒေရေးရကိုကနားမလဲတဲ့ခါကြလို့ဆိုရင်လည်းအမျက်ထုတ်ခံရနိုင်တယ်ရှင်အဲ့ဒါတွေကဆိုတော့ထိုင်းစာတက်မယ်ထိုင်းစာတက်မယ်သူတို့ပြောနားလဲမယ်ဆိုလို့ရှိရင်တော့ကိုယ့်ရဲ့အခွင့်အရေးတွေပို့ပြီးတော့ကာကွယ်နိုင်လိမ့်မယ်ပြီးရှင်တောင်းဆိုတဲ့နာလည်းတောင်းဆိုနိုင်လိမ့်မယ်ဟိုဒီတရားနဲ့တရားနဲ့တော့ဆက်ဟိုဘာလို့ communication error လည်းမရှိဘူးဆိုတော့အဲ့လိုမျိုးဖြစ်ဖို့ကြည်ရတယ်เนาะအင်္ဂလိပ်စာသင်တာကတော့အင်္ဂလိပ်စာတော့သိတဲ့အတိုင်းပဲတက်ထားလို့ရှိရင်ဒါ international 3 language ဆိုတော့ပို့ပြီးကိုယ့်အတွက် chance ပုံများပါဘောเนาะအခွင့်အရေးကိုယ်စီမပညာသင်ခြင်းလားအင်္ဂလိပ်စာတက်လို့ရှင်ကျွန်တော်အများကြီးသင်ယူလို့ဆက်ပြီးသိတတ်သွားလို့ရတယ်။အဲ့ဒီဥစ္စာပေါ့။နောက်ကွန်ပျူတာလည်းသင်ပြီးတယ်။အဓိကတော့ခုနကပြောသလိုပါ capacity building မှာပဲသူတို့လုံနိုင်စွမ်းလေးတွေကိုကျွန်တော်ပို့ပြီးတော့မြင့်တင်ပေးမယ်။အလုပ်ကင်ပို့ဒီတဲ့ကောင်းတဲ့နေရာလေးတွေပို့ရအောင်လုပ်ပေးမယ်လို့မြင်ပေါ့။နောက်ကျွန်တော်ကျောင်းမှာတာသင်ဟောပေါ့ကောင်းတာအဲ့ဒီဥစ္စာအကျိုးဘယ်လိုခေါ်မလဲ။အကျိုးကျေးဇူးခံစားရတဲ့ကျောင်းသားတွေအများကြီးပါပဲ
။ထန်စကားမရခဲ့တာဆိုတော့ထန်စကားအခုလက်ရှိမှာထန်စကားမရတဲ့လူကတော့3,000လောက်အနည်းဆုံးသမီးတို့လိုမျိုးကကြတော့ဖန်းစကားရတယ်ဆိုတော့3,000နိမ့်ပါတော့ကွာတော့ဟုတ်ကိုကိုတော့သွားလာလာတာလှုပ်တာကန်တာတော့ယုံကြည်မှုရှိတာပေါ့အကောလုံးကွာဖတ်တတ်တယ်သိတယ်အကောလုံးကိုကိုတော့ယုံကြည်မှုရှိရတာပေါ့ဟုတ
်တော်တော်အရေးကြီးမယ်လို့ထင်တယ်ဘာဖြစ်ဆိုတော့အုံမားလောက်တစ်ခုတစ်ခုကိုစလောက်ရောင်တစ်ခုမှကိုလောက်ပြီးဟဲ့ဆိုအကမလူကြီးနဲ့စကားပြောတဲ့အချိန်တို့အုံမားဗျာကိုပြောချင်တဲ့စကားတွေဟုတ်ဘယ်လိုပြမလဲစကားပြန်မလို့ပဲနဲ့ကိုတတ်ထားရင်တော့ပိုကောင်းတယ်ပေါ့ဒါပေမဲ့ဟိုမလို့စကားပြန်ကိုမလို့အားတယ်လို့ကျွန်တော်မပြောဘူးဗောနော်ဒါပေမဲ့ကိုကတိုင်းကလစ်လာထားပြီးတော့တတ်ထားရင်တော့ပိုပြီးတော့အဆင်ပြေမယ်လို့တော့ကျွန်တော်ထင်တယ်ဘာဖြစ်ဆိုတော့ဟိုတိုင်းနဘာစကားကြတော့ကိုလစ်လာနိုင်တဲ့လောက်တော့ကိုလစ်လာထားတာပိုပြီးကောင်းတယ်ပေါ့ကိုအတွက်လည်းအကျိုးမြတ်ရှိတယ်ပေါ့
အချိန်မှာတော့အချောင်းလာတက်ကြသူတွေထဲမှာရွှေပြောင်းအလုသမားတွေဒါမကအချောင်းမျိုးမျိုးနဲ့ထိုင်းကိုလာရောက်နေထိုင်ကြတဲ့သူတွေပါရှိလာခဲ့ပါပြီ
အလုလုဖို့လာတာမဟုတ်ဘဲနဲ့လုပ်ငန်းတွေကနေပြီးတော့အချိန်နေကြောင်းဒီဘက်ထွက်လာကြတယ်ပြီးတော့ဒီမှာဟိုထိုင်းစကားမတက်လို့ဆင်းလဲတိတ်အဆင်မပြေဘူးလေထိုင်းစကားသိရတဲ့အင်္ဂလိပ်လိုလဲအနေရနဲ့တိတ်ပြောလို့မရဘူးဆိုတော့လေထိုင်းသူ့ဘာသာစကားကိုသမင်းစားရေတောက်လေးမှပြောတဲ့ရင်သွားလာတာဆာအဆင်မပြေဘူးစားတော့တာဆိုတော့အဲ့ဒါကြောင့်လာတင်ကြတာအများကြီးရှိပါတယ်ကျွန်တော်ဟိုလောက်ကောင်းတချို့တွေဆိုလို့ရှိရင်ဟိုစစီရမ်လောက်ထားတဲ့လူတွေရှိမယ်တချို့တွေဆိုလို့ရှိရင်အကြောင်းပြပြသားတွေခုနကကျွန်တော်ပြောတဲ့ PhD ပြပြသားတွေ Master ပြပြသားတွေလာကြတယ်လာတက်ကြတယ်သူတို့တွေအများကြီးရှိပါတာဟုတ်ကဲ့
လောလောဆယ်မှာတော့မြန်မာနဲ့ထိုင်းဆရာဆရာမ15ဦးနဲ့ကျောင်းသား900ကျော်ကိုတင် जा ပေးနေတာပါ
ဒီ COVID ပြီးတဲ့အချိန်မှာတော့လည်းပို့ပြီးတော့ဟိုပါပေါ့ရုန်းကန်တာပေါ့နော်ဟိုကျွန်တော်တို့ကြာလည်းဒီအကျိုးမဲ့ယူတာမဟုတ်လေကျောင်းသားတွေဆိုလဲကျွန်တော်တို့ကအခုမှ3 course မှာကျွန်တော်800ပဲယူတာဟုတ်ကျွန်တော်စာသင်ဖို့ကအင်္ဂလိပ်စာထိုင်းစာနှစ်ဘာသာသင်မှကျွန်တော်တရားဝင်800ပဲ3 စာယူတာဆိုတော့အဲ့ဒီအတွက်တော်တော်ရုန်းကန်ရမှာနော်ပေးရဒီမှာပြီးတော့အခန်းငှားကတွေရေကမီးကဒီ operation cost တွေအများကြီးရှိတယ်လေဆိုတော့ဟိုအဓိကတော့လောပြောရမယ်ဆိုရင်တော့ကျောင်းသားတွေရှည်ရရတဲ့ fan နဲ့ပဲကျွန်တော်အဓိကလက်ပတ်နေရတာပေါ့နော်အဓိက source ကတော့အဲ့ဒါပဲကျွန်တော်
ဒီလိုအခက်ခဲတွေကြာကပဲကြိုးစားရက်တွေဖွင့်လှစ်ထားတဲ့ချစ်တော်မြန်မာပြည်အကယ်ဒမီဆိုတဲ့ဒီကျောင်းလေးနဲ့စာသင်ခန်းလေးတွေကတိုင်းနှပါမှာနေထိုင်အလုပ်လုပ်ကိုင်းနေကြရတဲ့မြန်မာပြည်သားတွေရဲ့ဘဝအတွေ့တဆင့်တလန့်နိုင်မဲ့အားထားစရာလေကားတလီတွေပဲဖြစ်နေတာပါရှင
်
မင်းညိုလေးရဲ့နေရာပေါင်းစုံအကြောင်းဆုံးအစီအစဉ်ကိုနားဆင်ခဲ့ရတာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။မကြခင်အစီအစဉ်တွေပြီးဆုံးတော့မှမို့အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကုခင်ကမောင်စိုးမင်းကပြပြပေးပါမယ်ရှင
်။ပြီးခဲ့တဲ့ AB လစကိုင်းတိုင်းကမ်းဘလူးမြို့နယ်ဗစီကြီးကျေးရွာလေကြောင်းတိုက်ခိုက်မှုမှာစစ်ကောင်စီဘက်ကမီးလောင်တိုက်သွင်းတဲ့တာမိုဘပစ်ဘုံခေါ်အင်အားပြင်းတဲ့ဘေကန်ဘုံတွေအုံပြုခဲ့တဲ့ဆိုပြီးလူအခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်တိုက်ခိုက်မှုကြောင့်အရသား190သေဆုံးခဲ့ပြီးထိခိုက်သေဆုံးတဲ့အရသားတွေဓာတ်ပုံ59ပုံနဲ့ဗီဒီယိုမှတ်တမ်းတွေကြည့်ပြီးတော့အကဲဖြတ်တာလို့လည်း HRW ကထုတ်ပြန်ပါတယ်အာဆီယံလူသားချင်းစာနာမှုအကူအညီညှိနှိုင်းဆောင်ရွက်ရေးဌာန AHA Center ရဲ့ရင်တန်းရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်မှာပြစ်ကတ်ခံရမှုအပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG ကပြစ်တင်ရှုံချလိုက်ပါတယ်မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေတိုးလာတဲ့အခြေအနေတွေနဲ့မြန်မာနိုင်ငံရဲ့အကြက်တဲကိစ္စဟာဒီကနေ့မေလ9ရက်နေ့ကနေ17ရက်နေ့အထိ ASEAN အရှေ့တောင်နိုင်ငံများအဖွဲ့အာဆီယံအသင်းကြီးရဲ့ထိပ်သီးအစည်းအဝေးကိုအင်ဒိုနီးရှားနိုင်ငံမှာဆွေးနွေးတဲ့အကြောင်းပြအရာဖြစ်ပါဝင်ကြောင်းတန်တမန်တွေကပြောဆိုပါတယ်ခင်ဗျာ
အင်္ဂါညရဲ့အစီအစဉ်တော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်ဇပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချက်နဲ့ BJ Elliot တို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်းလွှင့်အစီအစဉ်ကိုအစီအစဉ် PPZ ည10နာရီကနေ17နာရီမှလည်းတလဲပြန်နားဆင်နိုင်ပါတယ် View ကိုနားတော်တာဆင်ခဲ့ကြတဲ့တလဲကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝကြပါစေရှင်ကျမအလေးပါ
This program has come to you from the Voice of America, Washington.